ကမ္မံဂရုဏ်တော်ဝိပဒနာဘာဝနာကမ္မထံစီပြခြင်းအမှုကိုကြည်ကြံကြောကိုပွားများအထောက်ခဲ့သည်ရှိသောသဒ္ဓရိသစ္စာနိသစ္စာလေးရာတရားများတို့ကိုသဒ္ဓရိသစ္စာနိသစ္စာလေးရာတရားများတို့ကိုဧကိနပရိဝေဒေနာတပါတိသောထိုတွင်၍သိတတ်သောအမျက်ညာဖြင့်ပရိဝေဇတိထိုတွင်၍သိလေ၏သစ္စာလေးပါးလုံးကို ထိုတွင်သိတတ်တဲ့မဉ္ဇဏ်တစ်ခုတည်းနဲ့သိတယ်လို့ဒီလိုဖွင့်ထားတယ်နော်ဘယ်လိုသိကြလဲလို့မြေတော့ဒုက္ခဒုက္ခသစ္စာကိုပရိညာပတိဝေဒေနပိုင်းခြားရွေ့သိခြင်းဟူသောထိုတွင်၍သိခြင်းအဖြစ်ပရိဝေဇတိထိုတွင်၍သိဤဒုက္ခသစ္စာကိုသိတာကပရိညာပတိဝေဒသိတင်သိတတ်တဲ့တရားတွေကိုထွန်းဖို့သိတာကိုပရိညာပတိဝေဒနော်ပရိညာပတိဝေဒေန ပိုင်းချရွေ့သိခြင်းဟူသောထိုတွင်ရွေ့သိခြင်းအဖြစ်ပရိဝေဇတိထိုတွင်ရွေ့သိဤသမုဒိယသစ္စာသမုဒိယသစ္စာသမုဒိယသမုဒိယသစ္စာတရားကိုဗဟာနာပဏိဝေဒေနပဲခြင်းဟူသောထိုတွင်ရွေ့သိခြင်းအဖြစ်ပရိဝေဇတိထိုတွင်ရွေ့သိဤပဲခြင်းဟူသောထိုတွင်ရွေ့သိခြင်းနော်ပြီးတော့မှထပ်ပြောပါနိရောဓနိရောဓသစ္စာတရားကိုသိစေကရိယာပရိဝေဒေနမျက်မှောက်ပြောခြင်းဟူသောထိုတွင်ရွေ့သိခြင်းအဖြစ်ပတိဘောဝေဇတိထို တန်တန်နဲ့ဖြစ်စေခြင်းဟုသောထွဋ်ထွင်၍သိခြင်းအဖြစ်ပရိဝေဇတိထွဋ်ထွင်၍သိ၏မဂ္ဂသစ္စာကြတော့ဒီနေရာမှာဘာဝနာအယဖြစ်စေတာကိုပဲယူရတော့တယ်ပွားတယ်လို့အဓိပ္ပာယ်မပြန်ရဘူးနော်လောကီမဂ္ဂသစ္စာဘိမ့်မှာတော့ပွားတယ်လို့ဘာသာပြန်လို့ရတယ်ကျင်းဖန်များစွာလောကီမဂ္ဂသစ္စာတရားတွေကဖြစ်အောင်ကြိုးပမ်းရတယ်လောကုတ္တရမဂ္ဂသစ္စာတရားကတော့တကြိမ်သာဖြစ်ရုံဓမ္မတာပွားဒီကျင်းတာပြည့်ဥဓမ္မတာရှိတယ်ပေါ်အောင်လို့လို့မရဘူး။ဒါကြောင့်သူ့ကိုဖြစ်စေတယ်။ဒီတော့ဒုက္ခသစ္စာကိုပိုင်းခြားသိတယ်ဆိုတော့ဒီနေရာမှာသစ္စာ၄ပါးထဲမှာယောဂဝဇ္ဇပုဂ္ဂိုလ်အရိယသူတော်ကောင်းကအာရမဏပရိဝေဒသဘောအဖြစ်အာယုံမျက်မှောက်တိုက်ရိုက်ပြီးသိတာကဘာကိုသာသိတယ်လို့မေးတော့အသင်္ကတတအငိဋ္ဌနိဗ္ဗာန်ကိုသိတယ်အာရမဏပရိဝေဒလို့လည်းသုံးတယ်သိစိကိရိယပရိဝေဒလို့ဒီလိုလည်းသုံးတယ်သိစိကိရိယပရိဝေဒဆိုတာကတည့်ရဲ့မျက်မှောက်ပြုနေတာမျက်နှာချင်းဆိုင်ရင်ဆိုင်သိနေတဲ့အသည့်ကအသင်္ကတတအငိမ့်တနိဗ္ဗာန်ပဲတို့အသင်္ကတတအငိမ့်တနိဗ္ဗာန်ကိုလှမ်းအာယုံယူလိုက်တဲ့အချိန်ခါမှာအသင်္ကတတအငိမ့်တနိဗ္ဗာန်ဤအေဒအကုအညီကိုဆက်ခံရတဲ့အာရမဏပစ္စယတ္တိဖြင့်ကျေစုပြုမှုအချိန်ဝါကိုဆက်ခံရတဲ့အရိယာမတရားသည်သစ္စာလေးပါးကိုမသိအောင်ဖုံးထားတဲ့မောဟကိုအကျွတ်မဲ့ပယ်တက်လိုက်တယ်။ပယ်တက်လိုက်တဲ့အတွက်ဒုက္ခသစ္စာတရားကိုလည်းသိခြင်းကိစ္စပြီးသွားတယ်။ဒုက္ခသစ္စာကိုမသိအောင်ဖုံးထားတဲ့မောဟကိုပယ်ထားပြီးဖြစ်တဲ့အတွက်ဒုက္ခသစ္စာသိခြင်းကိစ္စလည်းပြီးတယ်။သမုဒိယသစ္စာကိုမသိအောင်ဖုံးထားတဲ့မောဟကိုပယ်တက်လိုက်တဲ့အတွက်သမုဒိယသိခြင်းကိစ္စလည်းပြီးသစ္စာကိုသိခြင်းကိစ္စလည်းပြီးတယ်။နိရောဓသစ္စာကိုမသိအောင်ဖုံးထားတဲ့မောဟကိုပယ်တက်လိုက်တဲ့အတွက်နိရောဓသစ္စာကိုနောက်ထပ်တစ်ဖန်သိခြင်းကိစ္စလည်းပြီးသွားတယ်။မဂ္ဂသစ္စာကိုမသိအောင်ဖုံးထားတဲ့မောဟကိုပယ်တက်လိုက်တဲ့အတွက်မဂ္ဂသစ္စာကိုလည်းသိခြင်းကိစ္စပြီးသွားတယ်။ကိစ္စသိတိအဖြစ်သစ္စာ၄ပါးလုံးကိုသိမှုဆောင်ရွက်ပေးတယ်။အဲ့ဒီဆောင်ရွက်ပေးတဲ့အထက်မှာဒုက္ခသစ္စာရဲ့သဘောကလုံငန်းကိစ္စဘက်ကပြန်ကြည့်လိုက်တော့ပရိညေယတရားပရိညေယတရားဆိုတာကနိဗ္ဗာန်ကိုလိုလားတောင့်တနေတဲ့သူတော်ကောင်းတို့ပိုင်းခြားသိရမယ်တရားသမုဒိယသစ္စာတရားကြတော့ကပိုင်းခြားမသိရတော့ဆိုတော့ပိုင်းခြားလည်းသိရမယ်ဒါပြင်းနဲ့ပယ်လဲပယ်ရမယ်ဒါကြောင့်သူကဗဟာနာပရိဝေဒဒုက္ခသစ္စာတရားကြတော့ပရိညာပရိဝေဒဒီလိုသုံးလိုက်နော်သမုဒိယသစ္စာတရားကြတော့ပယ်လဲပယ်ရမယ်သိလဲသိရမယ်ပယ်တော့ပယ်တယ်မသိဘူးလုံလောက်မလားမလုံလောက်ဘူးသိတော့သိတယ်မပယ်နိုင်ဘူးလုံလောက်မလားမလုံလောက်ဘူးပယ်လဲပယ်ရမယ်သိလဲသိရမယ်နော်និရောဓသစ္စာကြတော့သစ္စိကိရိယာပရိဝေဒအာယုံမျက်မှောက်တက်ရထွင်းဖောက်သိရမယ်မျက်မှောက်လည်းပြုရမယ်သိလဲနေရမယ်ဒီလိုဆိုရင်အတင်္ဂတတအငိဋ္ဌနိဗ္ဗာန်ကိုခုခေတ်ပြောနေတာကနိဗ္ဗာန်ကိုအာယုံပြုနေတယ်ဆိုကြဆိုတနည်းအားဖြင့်ဖလားသမဘဝင်စားနေတယ်ဆိုရင်ဒီပုဂ္ဂိုလ်ဘာမှမသိဘူးပြောတယ်ဟုတ်ပါမလားမဟုတ်ဘူးသစ္စိကိရိယာပရိဝေဒဒီအသင်္ကတတအငိဋ္ဌနိဗ္ဗာန်ကိုမျက်မှောက်လည်းပြုနေရမယ်ဒီအသင်္ကတတအငိဋ္ဌနိဗ္ဗာန်ကိုထွင်းဖောက်ပြီးတော့လည်းသိပြီးတော့နေရမယ် ဘာမှမသိတဲ့လုပ်ငန်းခွင်တခုမဟုတ်ပါဘူးနော်ကဲနောက်တစ်ခုမဂ္ဂသစ္စာကြတော့ဘာဝနာပฏิဝေဒာဖြစ်စေတယ်မဂ္ဂသစ္စာတရားတွေကိုမိမိရဲ့ယုံနံတန်တန်အစင်မှာဖြစ်လဲဖြစ်စေရမယ်ထိုမဂ္ဂသစ္စာတရားကိုပฏิဝေဒာအနေနဲ့ထွန်းဖောက်လဲသိရမဂ္ဂသစ္စာကဖြစ်လဲဖြစ်စေရမယ်တရားထွန်းဖောက်လဲသိရမယ်တရားဖြစ်တယ်ဒါကြောင့်သစ္စာလေးပါးလုံးမှာပฏิဝေဒာခေါ်တဲ့သိမှုမပါဘူးလားပါတယ်ဒီပฏิဝေဒာဆိုတာကသမ္မအတိမဟုတ်ဘူးမဆိုင်ဖို့ဆိုင်သည့်တိုင်အောင်နိဗ္ဗာန်ကိုမျက်မှောက်ပြုသည့်တိုင်အောင်ထွန်းဖောက်ပြီးဉာဏ်နဲ့သိတဲ့အတိကိုသာလေပฏิဝေဒာလို့ဒီလိုသုံးတာသမ္မာလောကီဉာဏ်လေးနဲ့သိယုံမျှလောက်ကိုပฏิဝေဒာလို့မသုံးဘူးနော်မဆိုင်ဖို့ဆိုင်သည့်အဋ္ဌိနိဗ္ဗာန်ကိုမျက်မှောက်ပြုသည့်အဋ္ဌိသီနိကိုသာလင်ပฏิဝေဒလို့သုံးဒါကြောင့်ဒီနေရာမှာပฏิဝေဒကဘယ်နှမျိုးပြသွားလဲဆိုတော့သစ္စာက၄ပါးရှိတဲ့အတွက်ပฏิဝေဒလည်း၄မျိုးဒုက္ခသစ္စာကိုပရိညာပฏิဝေဒပိုင်းခြားသိတဲ့ထွန်းထွန်းသီနိဖြင့်သိရမယ်သမုဒိယသစ္စာကြတော့ဘာဟာနာပฏิဝေဒပဲချင်းဟူသောထွန်းထွန်းရဲ့အတိချင်းဖြင့်သိရမယ်ပဲလဲပြရမယ်ထိုးထွင်းလဲသိရနိရဒသစ္စာကြတော့သစ္စိကရိယပฏิဝေဒအာယုံမျက်မှောက်ပြုလျက်ထိုးထွင်းသိရအာယုံမျက်မှောက်ပြုလဲနေရမယ်ထွန်းဖောက်လဲသိနေရမဂ္ဂသစ္စာကြတော့ဘာဝနာပฏิဝေဒဖြစ်လဲဖြစ်စီရမယ်ဘယ်ခါမှဖြစ်စီလဲလို့မေးတော့ဝိပဿနာဉာဏ်တို့ရဲ့အဆုံးမှာနော်ဝိပဿနာဉာဏ်တို့ရဲ့အဆုံးမှာမဲ့ညာပေါ်လာမယ်အဲ့ဒီပေါ်လာခရင်ဒါမဉ္ဇဉ်ကိုဖြစ်စေတယ်လို့ခေါ်ရတယ်နော်ဖြစ်လဲဖြစ်စေရမယ်ထွန်းဖောက်လဲသိရမယ်ဒီလိုဆိုလို့တယ်နော်ဒါကြောင့်ဘာဝနာပฏิဝေဒလို့ခေါ်တယ်နော်နောက်တစ်ချက်လာပြန်တယ်ဒုက္ခပရိညာပိတမယေနသမုဒိယဘာဟာနာပိတမယေနနိရောဓံသစ္စိကရိယာပိတမယေနမဂ္ဂံဘာဝနာပိတမယေနအဘိသမေတိဟောအဘိသမေတိဆိုပြီးတော့လေလာပြန်တယ်ပฏิဝိဇ္ဇတိနဲ့အဘိသမေတိနဲ့ဘာထူးလဲလို့မေးရင်တော့အတူတူပါပဲပြည့်ရယ်ပဲနော်အဘိသမေတိဆိုတဲ့ဥစ္စာကဘာပြောတယ်လို့မေးတော့ပိုင်းခြား၍သိခြင်းဟူသောထိုးထွင်း၍သိတတ်သောဉာဏ်ဖြင့်အဘိသမေတိထိုးထွင်း၍သိ၏ဒါပဲအတူတူပဲအဘိသမကလည်းထိုးထွင်းသိတာပဲပฏิဝိဇ္ဇတိဆိုတာလည်းထိုးထွင်းသိတာပဲဗမာလူကတော့သိပြီးတော့အဓိပ္ပာယ်မကွာကွာဟကျက်စကားလုံးမရှိလောက်ပါဠိမှာတဲ့သကလုံးလေးတွေကကွာဟကျက်ရှိလို့သကလုံးလဲလှယ်ပြီးသုံးပြရတယ်။ဘာဖြစ်လို့ဒီလိုသကလုံးသုံးရလဲ။လေးနဲ့စီးခြင်းလို့လေးနဲ့စီးခြင်းလို့နော်။အတိပ္ပတုထက်တဲ့သကလုံးလေးတွေထက်ခါတက်ခါပြောလိုက်တဲ့အခါမှာပို့ပြီးတော့မှတ်မိသွားတယ်လေးနဲ့သွားတယ်နော်။ဒါကြောင့်ဒုက္ခဒုက္ခသစ္စာတရားကိုပရိညာပိတမယေနဒုက္ခဒုက္ခသစ္စာတရားကိုပရိညာပိတမယေနပိုင်းခြား၍သိခြင်းဟုသောထိုးထွင်း၍သိတတ်သောဉာဏ်ဖြင့်အဘိဓမ္မေတိထိုးထွင်း၍သိ၏သမုဒိယသမုဒိယသစ္စာကိုတရားကိုပါဏာပိသမယေနပေခြင်းဟူသောထိုးထွင်း၍သိတတ်သောဉာဏ်ဖြင့်အဘိသမေတိထိုးထွင်း၍သိ၏နိရောဓနိရောဓသစ္စာတရားကိုသစ္စိကရိယာပိသမယေနအာယုံမျက်မှောက်ပြုခြင်းဟူသောထိုးထွင်း၍သိတတ်သောဉာဏ်ဖြင့်အဘိသမေတိထိုးထွင်း၍သိ၏မဂ္ဂံမဂ္ဂသစ္စာတရားကိုဘာဝနာပိသမယေနမိမိရဲ့တဏ္ဍာ၌ဖြစ်စေခြင်းဟူသောထိုးထွင်း၍သိတတ်သောဉာဏ်ဖြင့်အဘိဓမ္မေတိထိုးထွင်း၍သိလေ၏အဘိဓမ္မယလို့လည်းသုံးတယ်နော်အဘိဓမ္မယလို့လည်းတချို့နေရာမှာဘုရားရှင်ကသုံးထားတဲ့အတွက်ကြောင့်ဒီမှာလည်းအဘိဓမ္မေတိဆိုပြီးတော့ဒီလိုလည်းကရိယာလေးနဲ့ပုံပြောင်းပြီးတော့သုံးထားတယ်နော်ဒီတော့ဒုက္ခသစ္စာကိုပိုင်းခြားပြီးတော့သိပြီးတော့ထိုးထွင်းသိတယ်ထိုးထွင်းသိတတ်တဲ့ဉာဏ်နဲ့သိတယ်ထိုးထွင်းသိတတ်တဲ့ဉာဏ်ဆိုတာကဒီအရိယာမဲ့အခိုင်မှာဘာဉာဏ်လဲလို့မေးတော့မဲ့ဉာဏ်ပါပဲမဲ့စိတ်နဲ့ရှင်တွဲနေတဲ့ပညာဉာဏ်တွေစတဲ့စိတ်ကိုမဲ့ဉာဏ်လို့ခေါ်တယ်ထိုးမဲ့ဉာဏ်ဖြင့်ထိုးထွင်းသိတတ်တဲ့ဒုက္ခသစ္စာတရားတွေကိုထိုးထွင်းသိတယ်ထိုးမဲ့ဉာဏ်ဖြင့်ပယ်တဲ့ပယ်တတ်တဲ့သမှုရိယသစ္စာတရားတွေကိုပယ်ပြီးတော့ထိုးထွင်းသိနေတယ်ထိုးမဲ့ဉာဏ်ဖြင့်မျက်မှောက်ပြုတဲ့မျက်မှောက်ပြုတတ်တဲ့အတ္တင်္ဂရတအငိမ့်တနိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့ထိုးထွင်းသိတယ်ဒုမဲ့ညာဖြင့်ဖြစ်စေတဲ့ဖြစ်စေတတ်တဲ့မဲ့ခင်ရှိပါတရားတွေကိုယုံနာတန်တန်အစင်းနဲ့ဖြစ်စေလျက်ထိုးထွင်းသိနေတယ်နော်ထိုးညာနဲ့ထိုးထွင်းသိတယ် ဒါကြောင့်အရိယသူတော်ကောင်းသည်မိမိမညံဖုန်ညာနိဗ္ဗာန်ကိုသာတကယ်မျက်မှောက်ပြုပါစေမိမိအရိယမတရားနဲ့မဲ့ခင်တရားကိုဘယ်နှပါရှိတယ်မဲ့စိတ်စရတိဘယ်နှလုံးရှိတယ်ဆိုတာပြန်ဆင်ခြင်းကြည့်ရင်သိနေတယ်ဘာဖြစ်လို့လဲမသိအောင်ဖုံးထားတဲ့မောဟကိုဒီအရိယမတရားကအကျွတ်မဲ့ပယ်ထားပြီးဖြစ်တယ်ပြန်ပြီးဆင်ခြင်းကြည့်လိုက်တယ်မိမိရဲ့မဲ့မှာမဲ့ခင်တရားကိုဘယ်နှပါဆိုတာလည်းမသိဘူးမဲ့စိတ်စရတိဘယ်နှလုံးဆိုတာလည်းမသိဘူးအဲဒီလိုမသိတဲ့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်ဒီမဉဏ်ကိုတကယ်ဆိုင်ပလားမဆိုင်သေးဘူးနော်ဒုက္ခသစ္စာတွေကိုပြန်ဆင်ခြင်းကြည့်သိတယ်။ဘာကိုဒုက္ခသစ္စာဆိုတာခဏခဏပြောနေတယ်နော်အတိတ်အနာဂတ်ပစ္စုပန်စသည်ဖြင့်တစ္ဆေတမျိုးသောအကြံဖြင့်ဒီနေ့တဲ့ခန္ဓာ၅ပါးအစုအပုံကိုဒုက္ခသစ္စာခေါ်တော့ထိုဒုက္ခသစ္စာအစုအပုံတရားတွေကိုမသိအောင်ဖုံးထားတဲ့မောဟကိုဒီအရိယာမေတ္တရားကအကျွတ်မဲ့ပယ်ထားပြီးဖြစ်တယ်။ဒါကြောင့်ဒီသူတော်ကောင်းသည်အရိယာသူတော်ကောင်းသည်ဒုက္ခသစ္စာအမြင်ရနေတဲ့တစ္ဆေတမျိုးသောအချင်းဖြင့်ဒီနေ့ခန္ဓာ၅ပါးကိုပြန်ပြီးရှုအချိန်မျိုးရှုလို့ရတယ်။ဘာဖြစ်လို့လဲ။မသိအောင်ဖုံးထားတဲ့မောဟကိုပယ်ထားပြီးဖြစ်နေတယ်။မြောင်းမြန်လှန်ကြည့်။တစ္ဆေတမျိုးသောအချင်းဖြင့်ဒီနေ့ခန္ဓာ၅ပါးကိုပြန်ရှုလို့မရဘူးမရှုတတ်ဘူး။အရိယတရောကောင်းဟုတ်ပလား။မဟုတ်သေးဘူး။ဒါမှတ်ကြောက်ပဲနော်။သမုဒိယသစ္စာတရားကြောင်းကျွတ်စေပရိစ္ဆသမုပ္ပါသဘောတရားဒီကြောင့်ကျိုးစံပရိစ္ဆာသမုပ္ပါသဘောတရားတွေကိုအခုကြည့်။ဗဟာနမိသမယဗဟာနပရိဝေဒဉာဏ်ဖြင့်ထိုးထွင်းသိသွားပြီ။ဘယ်သမုဒိယသစ္စာကိုမသိအောင်ဖုံးထားတဲ့မောဟကိုလည်းပဲတယ်။သမုဒိယသစ္စာအမြင်ရနေတဲ့ပဲတဲ့ပဲတဲ့တဲ့သူ့အစဉ်နဲ့သူပဲတဲ့ပဲတဲ့တဲ့ဒိဋ္ဌိဝိသကိစ္စဆက်တဲ့သမုဒိယသစ္စာတရားတွေကိုလည်းပဲတယ်။ဒီသမုဒိယသစ္စာကိုလည်းကိုယ်တိုင်မျက်မှောက်ထွင်းဖို့သိတယ်။ဒါအရိယတရောကောင်းမှန်ရင်အဲဒီလိုထွင်းဖို့သိထားတဲ့အတွက်ဘာကောသမုဒိယသစ္စာခေါ်တယ်လို့ပြန်ပြီးကြည့်လိုက်တော့ကြောင်းကျိုးဆက်ပရိစ္ဆသမုပ္ပါသဘောတရားများသည်သမုဒိယသစ္စာဖြစ်ကြတယ်။ပရိယသရောကောင်းသည်ဒီကြောင်းကျိုးဆက်ပရိစ္ဆသမုပ္ပါသဘောတရားတွေကိုပြန်ပြီးရှုလိုက်အချင်းမျိုးရှုလို့ရရတယ်ရတယ်။ပြန်ရှုကြည့်တယ်ကြောင်းကျိုးဆက်ပရိစ္ဆသမုပ္ပါရှေ့တုန်းကလည်းမရှုခဲ့ဘူးလို့မသိဘူး။မဲ့ဆိုင်ပြီးပြီလို့အသတ်မှတ်ခံရတဲ့အချိန်ခါမှာလည်းပြန်ရှုကြည့်လိုက်တော့မရှုတတ်ဘူး။ပရိယသရောကောင်းဟုတ်မလား။မဟုတ်သေးဘူး။ဘာကြောင့်လဲ။သောတာပန္နသောတာပန္နောနာမပစ္စယကာရောဥဒ္ဒနာကောဝဟုတ်တော်ဝဥပ္ပထာတိသောတာပန္နနိစ္စနာမပစ္စယကာရောဥဒ္ဒနာကောဝဟုတ်တော်ဝဥပ္ပထာတိဟောမဟာနိဒနာသုတ္တမဖွင့်ထားမထေကရာကနော်သောတာပန္နမှန်ပါစေထိုသောတာပန်ပုဂ္ဂိုလ်ဤတန်တန်၌ပစ္စယကာရလို့ခေါ်ဆိုအပ်တဲ့ကြောင်းကျိုးဆက်ပရိစ္ဆသမုပ္ပါသဘောတရားတည်းသည်ဥဒ္ဒနာကောဝဟုတ်တော်ဝဥပ္ပထာတိဘောဘောလွန်းလွန်းထင်ထင်ရှားရှားကြီးဖြစ်ပြီးတော့ဒီနေပါတယ်မြောင်းမြန်လှန်လိုက်တော့ကျောင်းကျောဆယ်ပရိစ္ဆသမုပ္ပါသဘောတရားတွေဟာမိမိရဲ့ညာနဲ့မှဘောဘောလွန်းလွန်းထင်ထင်ရှားရှားကြီးဖြစ်ပြီးတော့မတည်သေးဘူးဆိုရင်သောတာပန်ဟုတ်ပလားမဟုတ်သေးဘူးဒါလေးတွေဟာမှတ်ကြောက်ကလေးတွေပါနော်ဒါကြောင့်ဒီမဂ္ဂင်ရှင်ဘာကိုဘုရားရှင်သတ်မှတ်ပေးတဲ့အတိပဲအတိုင်းစနစ်တကျနားလည်ထားရင်သောတာပန်ဆိုတာကဘယ်လိုပုဂ္ဂိုလ်မျိုးကိုခေါ်တယ်အရိယာတရောကောင်းဒီအရိယာဖြစ်အောင်ထွန်းဖောက်သိမြင်ရမယ်တရားတွေကဘယ်တရားတွေကိုပြောလိုတယ်ဆိုတာကိုတော်တော်လေးတော့တိမိခေါမိရှိပါလိမ့်နော်ကဲကောင်းပြီဧဝမတပုဗ္ဗဘဗေဒီတုတိတိစေတုဩဃဟပရိပု္ပ္ပသသဝနာဓာရဏသမ္မတနာပရိဝေဒောဟောတိဒွေတုသဝနာပရိဝေဒောဧဝပရိဝေဒထပ်ပြီးတော့ဖွင့်မြန်တယ်ပရိဝေဒအရာကဒီနေရာမှာဟိုဥပဇာအနေနဲ့အထေကရာကပရိဝေဒကိုသုံးတယ်။မௌဇာအပြင်လည်းပရိဝေဒဆိုတဲ့ဒီစကားလုံးလေးကိုသုံးထားတယ်။ဥပဇာအနေနဲ့ဘယ်လိုသုံးလဲဆိုတော့ဧဝံဤတော်လျင်အတ္တထိုယောဂဝါစရာယဟန်တော်ဤပုဗ္ဗဘာဂေအရိယမေယအရှိအဖို့၌လွေသူသစ္စေသူဒုက္ခသစ္စာတရားသမှုယသစ္စာတရားဟုခေါ်ဆိုအပ်တဲ့သစ္စာတရားနှစ်ပါးတို့၌ဩဃဟပရိပု္ပ္ပသသဝနာဓာရဏသမ္မတနာပရိဝေဒောမင်းယူခြင်းအဖြစ်ထွထွင်း၍တည်ခြင်းအဖမ္မမင်းမြန်ခြင်းအဖြစ်ထွထွင်း၍တည်ခြင်းနာယူခြင်းအဖြစ်ထွထွင်း၍တည်ခြင်းဆောင်ရွက်မှတခြင်းအဖြစ်ထွထွင်း၍တည်ခြင်းသုံးသခြင်းအဖြစ်ထွထွင်း၍တည်ခြင်းသည်ဟောတိဖြစ်၌ဤသစ္စာ၄ပါးရှိတဲ့အ ਨੇ ကဒုက္ခသစ္စာတရားသမှုရိယသစ္စာတရား၂ပါးဒီမှာလည်းပရိဝေဒလို့သုံးတော့ဘယ်လိုပရိဝေဒမျိုးလဲလို့မင်းစရာရှိနော်အဲ့ဒီပရိဝေဒနဲ့ပတ်သက်ပြီးအထေကရကရှင်းတယ်အရိယာမဲ့မဆိုင်မီရှေ့ဖို့၌ ဒီဒုက္ခသစ္စာတရားသမှုရိယသစ္စာတရားနှစ်ပါးကိုထိုးထွင်းသိတယ်။ဘယ်ပုံဘယ်ပန်းဘယ်နည်းလဲအဖြစ်သိတယ်လို့မေးတော့နံပါတ်၁အရိယာသူတော်ကောင်းဖြစ်ခြင်းနဲ့သူတော်ကောင်းသည်ဘာလို့ရမလဲ။ရှေးဥစွာဆရာသမားထံမှသွားပြီးတော့ဒီဒုက္ခသစ္စာတရားသမှုရိယသစ္စာတရားနှစ်ပါးကိုဥက္ကဟသင်ယူရတယ်။အဲဒီတော့သင်ယူခြင်းအဲ့ဒီလိုသင်ယူလိုက်လို့ဒီဒုက္ခသစ္စာတရားတွေကဘာတွေဘာတွေသမှုရိယသစ္စာတရားတွေကဘာတွေဘာတွေသိပြီ။အဲ့ဒီလိုသင်ယူလို့ထိုးထွင်းသိတဲ့အသည့်ကိုတော့ဥက္ကဟပฏิဝေဒသင်ယူခြင်းအဖြစ်ထိုးထွင်းသိခြင်းလို့ခေါ်တယ်ဒါနံပါတ်၁ပฏิဝေဒတက္ကု၅ခုရှိတယ်အားလုံးနော်နံပါတ်၁ပฏิဝေဒကဘာလဲဥက္ကဟပฏิဝေဒသင်ယူခြင်းအဖြစ်ထိုးထွင်းသိခြင်းနံပါတ်၂ပฏิဝေဒကြတော့ဘာလဲဥက္ကဟပြီးတော့သောဝေပရိပု္ပ္ပစာပရိပု္ပ္ပစာပฏิဝေဒပရိပု္ပ္ပစာပရိဝေဒဆိုတာကတော့အဖံမမေးမြန်းခြင်းအဖြစ်ထိုးထွင်း၍သိခြင်းအဖံဖံမေးမြန်းဒုက္ခသစ္စာတရားဆိုတာကဘာတွေလဲသိပြီတစ္ဆေတမျိုးသောအကျင့်ဖြင့်ဒီနေ့တဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးကိုခေါ်တဲ့သိပြီဒုဥပါဒဏ်နဲ့ခန္ဓာ၅ပါးထဲမှာတစ္ဆေတမျိုးသောအကျင့်ဖြင့်ဒီနေ့တဲ့ရူပခန္ဓာကယုံ28ပါးဖြစ်တော့ယုံ28ပါးကိုစဉ်းစားကြသိရတယ်ယုံတို့မြည်ဒီမှာတလုံးချင်းဖြစ်နေတဲ့ဇွန်အားမရှိခြင်းကြောင့်ကလတ်လို့ခေါ်တဲ့အမုံလေးတွေအနေနဲ့ဖြစ်တော့ဒီကလတ်ကလေးတွေကမျက်စိမှာဘယ်နှမျိုးရှိတယ်။နားမှာဘယ်နှမျိုး၊နှာခေါင်းဘယ်နှမျိုး၊ရှားဘယ်နှမျိုး၊ကိုယ်မှာဘယ်နှမျိုး၊နှလုံးမှာဘယ်နှမျိုး၊ခြောက်ထဏမှာဘယ်နှမျိုးရှိတယ်သိရတယ်။ဘယ်ပုံဘယ်ဘက်ဘယ်နည်းလဲအပြင်ရှုရမယ်၊ဓာတ်ခွဲရမယ်သိရတယ်။ဆံမင်းမွေးခြင်းခြေသက်လက်သက်သွားရေးစတဲ့ဖြစ်ခြောက်ထဏ42ကုဋ္ဌာတရီမှာယုတ်ကလအမျိုးသားကကုဋ္ဌာတတစ်ခုတစ်ခုမှာဘယ်လောက်ရှိတယ်ယုတ်အမျိုးစားရိကဘယ်လောက်ရှိတယ်ဆိုတာပထမအသိဉာဏ်ပါ။ကံကြောင့်ဖြစ်တဲ့ယုတ်တွေဘယ်လောက်ရှိတယ်။စိတ်ကြောင့်ဖြစ်တဲ့ယုတ်တွေကဘယ်လောက်ရှိတယ်။ဥဒုကြောင့်ဖြစ်တဲ့ယုတ်တွေကဘယ်လောက်ရှိတယ်။အာဟာရကြောင့်ဖြစ်တဲ့ယုတ်တွေကဘယ်လောက်ရှိတယ်။မြည်သည့်အကြောင်းတရားကြောင့်မှမဖြစ်တဲ့ယုတ်တွေကဘယ်လောက်ရှိတယ်ဆက်သည်ဖြင့်ဤယုတ်များတွေကိုစနစ်တကျဆရာသမားထံမှအသိဉာဏ်ပါ။အဲ့ဒီလိုသိဉာဏ်တဲ့အပိုင်းကယုတ်နဲ့သိဉာဏ်သိဉာဏ်တဲ့အပိုင်းအောင်မြင်တဲ့အခါနာမည်ကိုလည်းဆက်လက်ပြီးပုံစံတူသိဉာဏ်ပါနော်။အဲ့ဒီလိုသင်ယူနေတဲ့အပိုင်းကိုဥက္ကဟပฏิဝေဒလို့ခေါ်တယ်။အဲ့ဒီလိုသင်တဲ့အပိုင်းမှာယုံ28ပါးထဲမှာပထဝီဓာတ်သင်လိုက်ပြီ။ဒါပထဝီဓာတ်ကအာဘောဓာတ်၊ဒီဇောဓာတ်၊ဝါယောဓာတ်။ဓာကြီးလေးပါးဆရာသမားကချပေးလိုက်တယ်၊သင်ပေးလိုက်တယ်၊ရပြီ။ပထဝီဓာတ်ဆိုတာဘာလဲ။နားမလည်သေးဘူး။နားမလည်ရင်ဘာလို့ရလဲ။ပရိပု္ပ္ပစာအဖမ်းမှန်အထက်တဲ့ဆရာသမားထံမှာမေးမြန်းရတယ်နော်။အဲ့ဒီလိုမေးမြန်းလို့ပထဝီဓာတ်ရဲ့သဘောကိုထိုးထွင်းသိလိုက်ပြီဆိုရင်တော့ဒါကပရိပု္ပ္ပစာပฏิဝေဒ။ဉာဏ်နေတဲ့ ਪਰ မတ္ထတရားတွေလည်းပုံစံတူပဲနော်။ဒါကြောင့်နံပါတ်1ကပရိပု္ပ္ပစာပฏิဝေဒ။အဖမ္မအထဒမေးမြန်းခြင်းအဖြစ်ထိုးထွင်းရဲ့သိခြင်း။နံပါတ်3ကြတော့သုဝနာပฏิဝေဒ။နာယူခြင်းအဖြစ်ထိုးထွင်းရဲ့သိခြင်းတဲ့နော်။နာယူခြင်းအဖြစ်ထိုးထွင်းရဲ့သိတယ်ဆိုတော့အပိုင်းကတော့ခုနကဆရာသမားထံမှာသင်လို့သင်သည့်အနေနဲ့သိတဲ့အပိုင်းလောက်ကိုသာပြောလို့ရင်ဖြစ်ပါသေးတယ်နော်နောက်တစ်ခုနံပါတ်3ကတော့ဘာလဲဓာရဏပฏิဝေဒဓာရဏပฏิဝေဒဆိုတာကတော့ဆောင်ရွက်မှတ်သားခြင်းအဖြစ်ထိုးထွင်းရည်ခြင်းဆောင်ရွက်မှတ်သားတယ်ဆိုတာကတော့နှုတ်ငုံရအောင်ဆောင်ရတယ်ပထမဥက္ကဟကဆရာသမားထံမှာသင်ယုံသင်တာနှုတ်ငုံဆောင်နိုင်တဲ့အဆင့်မရောက်သေးဘူးပရိပု္ပ္ပစာကလည်းသဘောမပေါက်လို့ထပ်ပြီးမေးတာတနည်းအားဖြင့်တော့အထက်ကရာသဘောကိုသိနေတာမင်းယုံမဲ့သင်ရသေးတယ်ဆောင်းထားနိုင်တယ်ဆိုတာမရှိဘူးအဲဒီလိုသင်ယူတဲ့အပိုင်းအဖမ်းမတတ်တာမယုံနဲ့မလုံလောက်သေးဘူးဆရာသမားရဲ့ချပုတ်ပေးတာကိုအကျဉ်းဖန်များစွာနားနဲ့နားထောင်ရတယ်အဲဒီနားထောင်တဲ့အပိုင်းကတော့သဝနာပฏิဝေဒအဲဒီသဝနာပฏิဝေဒအရာအကျဉ်းဖန်များစွာနားထောင်ပြီးတဲ့အချိန်ခါကျတော့နှုတ်ငုံရအောင်တဆင့်တက်ပြီးဆောင်းရတယ်ရှင်ခေကတော့ခုလိုဇာပိထွန်းခါသည့်ခေမဟုတ်ချင်းကြောင့်ဇာအုပ်နဲ့ရေးပြီးသင်တဲ့စနစ်မျိုးမဟုတ်ဘူးဆရာသမားကအလွတ်ချပေးနေရတဲ့စနစ်ကိုခုပြောနေတာတပည့်ကလည်းဆရာသမားချပေးတာကိုအလွတ်လိုက်ပြီးတော့ဆိုနေရတယ်နော်စဉ်းစားကြည့်ကြပေါ့နော်ဆွေမတော်မျိုးမတော်တဲ့ပုဂ္ဂိုလ်တွေသန္တာဝဇိယဒုက္ခမှအကျိုးရအတွက်မိမိရဲ့တပည့်တဦးသန္တာဝဇိယဒုက္ခမှအကျိုးပါစေလွတ်ပါစေဆိုတဲ့ရည်ရွယ်ချက်ဖြင့်သင်ပေးနေတယ်မမမေတ္တာစေရဏတက်ဖြင့်သိပေးနိုင်ပါမလားမပေးနိုင်ဘူးတချို့သင်ပေးတယ်တစ်ခေါက်ချပေးမရပြန်ဘူးနှစ်ခေါက်ချပေးမရပြန်ဘူးသုံးခေါက်ချပေးလည်း မရပြဘူးဘလို့ဆရာသမားဘက်ကလည်းအပင်မခံရမယ်ဆိုတာကြည့်ပြီဟုတ်တယ်မလားဒါကြောင့်ဒီနေရာမှာဆောင်ရွက်မှတ်သားခြင်းအပြင်ထိုးထွင်းသိခြင်းဆိုတာကိုဆင့်တက်ပြီးဓာရဏပရိဝေဒအနည်းနဲ့ရအောင်လေ့ကျင့်ရတယ်ဘာဖြစ်လို့လဲမမှတ်မိဘူးဆိုရင်ပြန်ရှုကြည့်ရှုလို့သဘောမပေါက်ရောထွေးနေမယ်ဘာဖြစ်လို့လဲဒီပရမတ္ထဓာတ်သားလေးတွေကကိုမိလိန္ဒပညာမှာအရှင်နာဂတိနမထေအမိန့်ရှိတယ်လို့ပဲညီကြီးငါသွဲမစည်းစင်လာတဲ့ရေရီဟာသမုဒ္ဒရာရဲ့ရောက်တဲ့အချိန်ခါမှာလက်ခုပ်ကလေးနဲ့ခတ်ပြီးတော့ဒီရေကကင်းငါရေဒီကရေမုနာရေဒါကအစီရဝတိရေဒါကမဟီရေဒါကတရဘူးရေစသည်ဖြင့်ခွဲခြားမယ်ဆိုရင်အမတန်ခက်ခဲတယ်လို့ခက်ခဲတဲ့သဘာဝလေးတွေသူသဘာဝလေးတွေကိုဘုရားရှင်ကသဗ္ဗညုတ္တချွေးညံတော်ဖြင့်ခွဲခြားစိတ်ဖြာပြီးဒီသဘောတရားလေးကြတော့ဖတ်တာခေါ်တယ်ဒီသဘောတရားကြတော့ဝေဒနာခေါ်တယ်ဒီသဘောတရားကြတော့သိညာခေါ်တယ်ဒီသဘောတရားကစေတနာခေါ်တယ်ဒီသဘောတရားကဝိညာဉ်လို့ခေါ်တယ်စသည်ဖြင့်ခွဲခြားစိတ်ဖြာပြီးဟောပြထားတာအမတန်ခက်ခဲတဲ့တရားလေးတွေစိတ်တဲ့ခဏတစ်ခုအတွင်းမှာအာယုံတစ်ခုကြီးကိုအာယုံယူပြီးတော့ပြန်လူဖြစ်နေတဲ့တရားတွေအဲ့ဒါလောက်ခက်ခဲတဲ့တရားလေးတွေကိုကြကြနက်နက်ခွဲခြားစိတ်ဖြာပြီးစနစ်တကျအမှန်တမ်းမှိအောင်ဆောင်ထားမှုမရှိခဲ့ရင်တကယ်လက်တွေ့ရှုတဲ့အပိုင်းမှာရောထွေးနေတတ်တယ်။ဘယ်သဘောတရားကဖတ်တာကောင်းကောင်းမမှတ်မိဖြစ်နေပြီ။ဘယ်သဘောကြတဲ့တရားကြတော့ဝေဒနာကောင်းကောင်းမမှတ်မိဖြစ်နေတတ်တယ်နော်။ဒါကြောင့်ဆောင်ရွက်မှတ်သားခြင်းအဖြစ်ထိုးထွင်းသိခြင်းဆိုတဲ့ဒီအသည့်တစ်ခုကိုပထမလေ့ကျင့်ရနော်။ဒါနံပါတ်၄ခုမြောက်ပဲနော်။နောက်နံပါတ်၅ကြတော့သမ္မတနာပฏิဝေဒာတဲ့နော်။အဲ့တော့ဆောင်ရွက်မှတ်သားခြင်းအပြင်ထုတ်ထွေးသိခြင်းအဲ့ဒီအဆင့်ကနေနောက်တစ်ဆင့်တက်လိုက်တော့မမသနာပတိဝိဒသုံးသပ်ခြင်းအပြင်ထုတ်ထွေးသိခြင်းဒါကတော့လက်တွေ့ကွင်းဆင်းပြီးတော့လေ့လာတဲ့အပိုင်းရောက်သွားပြီနော်ဒီတော့ပထဝီစရကဘာလဲဆရာသမားကသင်ပေးပြီးမာတဲ့သဘောကြတဲ့သဘောလေးတဲ့သဘောပြောတဲ့သဘောချောတဲ့သဘောပေါ့တဲ့သဘောကိုပထဝီတခေါ်တယ်ယူစည်းတဲ့သဘောဝင်စည်းတဲ့သဘောကိုအာဘောဒခေါ်တယ်မူရတဲ့သဘောဤတဲ့သဘောကိုတိသောတခေါ်တယ်။ထောက်ကန်တဲ့သဘောတွန်းကန်တဲ့သဘောကိုဝါယောတခေါ်တယ်သင်ပြီးပြီ။ဘယ်ပုံဘယ်ပန်းဗဏ္ဍီလအဖြစ်ခန္ဓာကိုယ်ထဲမှာရှာဖွေရမယ်သင်ပြီးပြီ။တပည့်ကလည်းသင်ပြီးတဲ့အတိုင်းစနစ်တည်းကြဒီတလေးပတ်မှတ်မိပြီ။ကျက်လို့လည်းရပြီအောင်မြင်မှုလည်းရှိပြီ။ရှုပုံနည်းစနစ်တည်းလည်းဆရာသမားထံမှာရပြီဆိုတော့မှဘာလို့ ਆ လဲ။သမ္မတနာပฏิဝေဒ။ကိုယ်တိုင်လက်တွေ့သုံးသပ်ရှုပွားတဲ့အဆင့်ကိုရအောင်ကြိုးစားရတယ်။အဲ့ဒီလိုကျိုးစားနှစ်ရည်အတွက်ရှင်းပိုင်းမှာခုနကပฏิဝိဒ္ဓလေးမျိုးတော့ခံထားရပါတယ်နော်ဥက္ကဟပฏิဝိဒ္ဓပရိပု္ပ္ပာပฏิဝိဒ္ဓသဝနာပฏิဝိဒ္ဓဒါရဏပฏิဝိဒ္ဓခေါ်တဲ့ဒီပฏิဝိဒ္ဓလေးမျိုးကိုကျွတ်တင်းတော့လေ့ကျင့်ရပါတယ်ဒါလေးတွေပြောနေရတာကခင်ကအများအဖြစ်တရားအထုတ်ရင်စံသင်နေဖို့မလိုပါဘူးလို့ဒီလိုပြောကြလွန်းလို့နော်ဝိရကသုံးပုံကိုကိုယ်အောင်သင်ရမယ်လို့ပြောနေတာတော့မဟုတ်ဘူးမိမိရှုပွားရမယ်ဒုက္ခသစ္စာတရားကဘာတွေဆိုတော့သိအောင်သင်ရပါတယ်ဒုက္ခသစ္စာတရားတွေကိုကိုယ်တိုင်မျက်မှောက်ထွင်းဖောက်ပြီးသိရတဲ့အတွက်ဒီဒုက္ခသစ္စာစင်းဝင်တရားတွေကိုတော့မိမိကကြိုတင်ပြီးဆရာသမားနဲ့ချင်းကလေ့လာရပါတယ်နော်ဒီဒုက္ခသစ္စာတရားလုံးမမသိဘူးမိမိဘယ်လိုရှုမလဲရှုလို့ရပါမလားမရနိုင်ပါဘူးခုနကပြောသလိုပေါ့သိတဲ့ခဏတခုအတွင်းအပေါ်မှာအာယုတခုတည်းပေါ်နဲ့ကြာရောက်နေတဲ့ပရမတ္ထအတ္တတွေကတခါတလေမြိုင်းသူဖြစ်တာက34လုံ35လုံအထိဖြစ်တာပါတယ်။ထိုတရားလေးတွေကိုဓာကဖတ်တာဓာကဝေဒနာဓာကသိညာဓာကစေရဏဓာကဝိညာဉ်စသည်ဖြင့်ခွဲခြားစိတ်ဖြင့်သိရကဆရာသမားနဲ့စနစ်တကျပုဂ္ဂပိလေ့လာမထားရင်ဘယ်လိုမှမဖြစ်နိုင်ဘူးနော်။ဒါကြောင့်ဒီပဏိဝိဒ၅မျိုးရှင်းပိုင်းမှာကြိုတင်ပြီးဖြစ်ရတယ်ဒါကဒုက္ခသစ္စာပဲသမုဒိယသစ္စာပိုင်းကြတော့လေဒီတိုင်းပဲသမုဒိယသစ္စာအမြင်ရနေတဲ့ကျမ်းကျိုးစပရိစ္ဆသမုပ္ပါသမုဒိယဒီကိုဆရာသမားထမန်းချင်းကပြီးတော့ပထမဥက္ကဟသင်ယူရမယ်နော်ပရိပု္ပ္ပံနားမလည်ရင်အဖမ်းမှန်ထထမင်းမြန်ရမယ်သဝနာထက်ခန့်ထက်ခန့်နာကြရမယ်ဒါရဏဆောင်ထားရမယ်ဝိဇ္ဇာပိစ္ဆာတင်္ခါရတင်္ခါရပိစ္ဆာဝိညာဏစသည်ဖြင့်ဆရာသမားထမန်းသင်ယူပြီးတော့ဒါလေးတွေအလွတ်ရအောင်ချက်ထားရတယ်ဆောင်ပြီးတဲ့အချိန်ကကြတော့မှသမတနာပရိဝေဒာမိမိကိုယ်တိုင်လက်တွေ့ကွင်းဆင်းပြီးရှုပွားသုံးသပ်တဲ့စနစ်ကိုကုဟပါတယ်အဲ့ဒီစနစ်ကုလိုက်လို့ကောင်းပြီသိပြီနော်သိပြီတဲ့အချိန်ခါမှာ နောက်တစ်ခုယောဂီပုဂ္ဂိုလ်ကဘာလုပ်ရမလဲရှင်းတက်ခြင်းတော့နော်ဒွေသူသဝနာပရိဝေဒောယေဝဟောသစ္စာ၄ပါးထဲမှာဒုက္ခသစ္စာနဲ့သမုဒိယသစ္စာကတော့ခုနကပရိဝေဒ၅မျိုးရပြီဩဂဟပရိပု္ပ္ပသဩဂဟပရိဝေဒပုရိပု္ပ္ပသပရိဝေဒသဝနာပရိဝေဒဒါရဏပရိဝေဒသမ္ပဒနာပရိဝေဒဆိုတဲ့၅မျိုးရပြီဒွေသူသဝနာပရိဝေဒောယေဝနောက်သမုနိရောဓသစ္စာနဲ့မဂ္ဂသစ္စာတရားနှစ်ပါးကတော့သဝေနပရိဝေဒာနာကြလို့သိတဲ့အချင်းလောက်ပဲရနိုင်တယ်နော်နာယူခြင်းအဖြစ်ဖြစ်သောထိုးထွင်း၍အတိကြီးတင်သာလင်းဟောတိဖြစ်နိုင်၏ဘာဖြစ်လို့လဲဇာသမထမနာကြတဲ့အချင်းလောက်ကတော့နာလို့သိတဲ့အတိလောက်ပဲရနိုင်တယ်ကိုယ်တိုင်မျက်မှောက်ထွင်းဖို့သိတဲ့အချင်းအထိမကူးနိုင်လေဘူးနော်ဒါရှင်းပိုင်းသူကရှင်းပိုင်းလို့ပြောတာပဲနောက်ပိုင်းလို့မပြောဘူးနော်နောက်ပိုင်းအရိယမဉ္ဇဏ်ပိုင်းရောက်တော့အပရာဘာဂေတိသူကိစ္စတော်ပရိဝေဒောဟောတိနိရောဓိအာရမဏပရိဝေဒောဟောလာပြီအရိယမဲမတိုင်မီရှင်းပိုင်းမှာဒုက္ခသစ္စာတရားနဲ့သမုဒိယသစ္စာတရားနှစ်ပါးကပရိဝေဒ၅ချက်ရတယ်သမုနိရောဓသစ္စာနဲ့မဂ္ဂသစ္စာတရားနှစ်ပါးကတော့သဝနာပရိဝေဒနားနဲ့သူတို့ဘာအပြောနဲ့လွမ်းပြီးသိရတဲ့အသည့်လောက်ပဲရှိသေးတယ်အရိယမဲမတိုင်မီမှာအရိယမဲနောက်ပိုင်းရောက်လာပြီနော်အပရာဘာဂေဥပ္ပစရခဏမှနောက်ခုဖြစ်သောအရိယမဲခဏ၌ဒီသူသုံးပါးကုန်သောသစ္စေသူဒုက္ခသစ္စာတရားသမှုရိယသစ္စာတရားမဲကသစ္စာတရားတို့၌ကိစ္စတော်ကိစ္စအဖြစ်ပရိဝေဒောထုတ်တွင်၍သင်ခြင်းသည်ဟောသည်ဖြစ်ဤရောတေဤရောတာသစ္စာတရား၌အာရမဏပရိဝေဒောအာယုံပြုသောအဖြစ်ထုတ်တွင်၍သင်ခြင်းသည်ဟောသည်ဖြစ်ပေ၏သစ္စိကရိယာပရိဝေဒကိုပဲအာရမဏပရိဝေဒလို့သုံးထားတယ်။ဒီတော့ဒီသစ္စာလေးပါးထဲမှာလောကီအခိုက်မှာကဒုက္ခသစ္စာသမုဒိယသစ္စာတရားနှစ်ပါးကိုဥက္ကဟပရိဝေဒပရိပု္ပ္ပပရိဝေဒသဝနာပရိဝေဒဒါရဏပရိဝေဒသမ္မသနာပရိဝေဒခေါ်တဲ့ပရိဝေဒဉာဏ်၅မျိုးဖြင့်ထိုးထွင်းသိတယ်။သမုဒိယသစ္စာနိရောဓသစ္စာနဲ့မဂ္ဂသစ္စာတရားနှစ်ပါးကိုတော့သဝနာပရိဝေဒခေါ်တဲ့ဆရာသမားပြောလို့လွန်းပြီးသိတယ်အတိလောက်နဲ့ပဲသိတယ်။နောက်ပိုင်းအရိယာမေအခိုက်ရောက်တော့ဒုက္ခသစ္စာတရားသမုဒိယသစ္စာတရားမဂ္ဂသစ္စာတရားသုံးပါးကိုကိစ္စအဖြစ်ထိုးထွင်းသိတယ်နော်နိရောဓသစ္စာတရားကိုတော့အာရမဏပရိဝေဒအာယုံမျက်မှောက်ထွင်းဖို့သိတယ်အဲ့ဒီကိစ္စအဖြစ်ထိုးထွင်းသိတာကိုဒီချို့နေရာမှာအတ္တမောဟပရိဝေဒဒီလိုလဲသုံးတယ်အတ္တမောဟပရိဝေဒဆိုတာကမသိအောင်ဖုံးထားတဲ့မောဟကိုပယ်တတ်တဲ့အနေအဖြစ်သိတယ်လို့ဒီလိုဆိုလိုတာနော်ဒီတော့ကိစ္စအဖြစ်သိတယ်ဆိုတာကဘယ်လိုကိစ္စအဖြစ်သိတယ်လို့မေးတော့ပရိညာကိစ္စဘာဟာနာကိစ္စဘာဝနာကိစ္စပရိညာကိစ္စဆိုတာကဒုက္ခသစ္စာကိုပိုင်းခြားပြီးမသိအောင်ဖုံးထားတဲ့မောဟကိုပယ်တက်လိုက်တဲ့အဲ့အတွက်ဒုက္ခသစ္စာကိုပိုင်းခြားသိခြင်းကိစ္စအလိုလိုပြီးသွားတယ်ဘာဟာနာကိစ္စဆိုတာကသမုဒိယသစ္စာကိုပယ်တဲ့လုံငန်းကိစ္စကိုဒီအရိယမတရားကဆောင်ရွက်ပေးလိုက်တဲ့အဲ့အတွက်ဒီသမုဒိယသစ္စာကိုပယ်ခြင်းလုပ်ငန်းကိစ္စပြီးပြီးတော့သမုဒိယသစ္စာကိုသိတယ်နော်နောက်တစ်ခုမဂ္ဂသစ္စာဆိုတာကဘာဝနာကိစ္စမိမိရဲ့ယုံနာတဏ္ဍာအစဉ်မှာဖြစ်စေခြင်းဆိုတဲ့လုပ်ငန်းကိစ္စကိုဆောင်ရွက်ပြီးတော့ဒီမဂ္ဂသစ္စာတရားကိုကိစ္စသိတိအဖြစ်ထိုးထွင်းသိသွားတယ်နော်ကဲတထသဗ္ဗမိမိဝိဒ္ဓဉာဏလောကုတ္တရံမဝနာဓာရဏသမ္မတနာဉာဏလောကိယကမ္မဝဆရံကောင်းပြီဒီပရိဝေဒ၅မျိုးရှိတဲ့အ ਨੇ ကဒီပရိဝေဒတွေဟာလောကီလားလောကုတ္တရာတွေလားလို့မေးเสียရှိတဲ့အတွက်နော်တထသဗ္ဗံဘိပရိဝေဒဉာဏလောကုတ္တရသဝနာဓာရဏသမ္မတနာဉာဏလောကိယကမ္မဝဆရံပိစ္ဆဝေခဏပဏပတ္တသစ္စာတဟောတိအရင်စအာဒီဂမိကောတသမတဣဒနာဟုတ်တာဘာပြောတယ်နော်နိရောဓေနိရောဓသံတထတောဥက္ကပရိပု္ပ္ပအစာချင်းတိတို့တွင်တပ်ပါဖြင့်အလုံးစုံသည့်ဖြစ်သောပရိဝေဒဉာဏပရိဝေဒဉာဏသည်လောကုတ္တရာလောကုတ္တရာတိသဝနဒါရဏသမ္မတနာဉာဏနာယုဓာသောသဝနဉာဏသုံးထတတ်သောဒါရဏဉာဏမှတ်တတ်သောသမ္မတနာဉာဏဤဉာဏသုံးပါးသည်ကလောကီယံလောကီယဖြစ်သောကာမဝဆရံကာမဝဆရတရားသာတိအဲ့ဒီဥစ္စာကတော့မုတ်ချနဲ့ဥပ္ပစာခွဲပြီးတော့ဖွင့်နေလို့ဒီကံများကရှင်းထားတယ်နော် ပရိဝိဒဉာဏ်မှန်ခဲ့ရင်တော့လောကုတ္တရာပဲရှိတယ်လောကီမရှိဘူးဆိုတာကလောကုတ္တရာပရိဝိဒဉာဏ်ကိုသာတယ်ကွက်ပြီးပြောတာသဝေနဓာရဏသမ္ပဒနာဉာဏ်ဆိုတဲ့ဒီ၃ခုကတော့လောကီပဲလောကီဆိုတဲ့ဥစ္စာကဒီခုနကတုန်းက၅ခုပြောတယ်ဥက္ကဟနဲ့ပရိပု္ပ္ပာနော်ခုကြတော့၃ခုလို့ပြောတယ်ဆိုတော့ဘာလဲလို့မေးတော့ဥက္ကဟနဲ့ပရိပု္ပ္ပာသဝေနထဲမှာအကျုံးဝင်သွားတယ်သင်ယူရမင်းမြတ်နေဆိုတာဆရာသမားကနေပြောပြလို့ကြားမှဒါလည်းသင်လို့မေးလို့ရနိုင်တဲ့သဘောရှိလို့သဝေနပဏိဝိဒတဲ့မှာပဲအလုံးအကျုံးဝင်သွားပါတယ်နော်ဒါကြောင့်သဝေနပဏိဝိဒလို့ပြောလိုက်ရင်ဥက္ကပဏိဝိဒနဲ့ပရိပု္ပ္ပာပဏိဝိဒလည်းပါတယ်ဓာရဏပဏိဝိဒသမ္မတနာပဏိဝိဒအဲ့ဒီပဏိဝိဒဉာဏ်၅ခုသုံးဖို့၃ခုဒီလောကီတရားပဲလောကီနေရာတင်ကိုလည်းဘာကြောင့်ပရိဝေဒလို့သုံးထားရတယ်လို့မေးတော့အဲ့ဒီလောကီပရိဝေဒမပါပဲလောကီပရိဝေဒဉာဏ်မပါပဲလောကုတ္တရာပရိဝေဒတသက်ဖြစ်ရောဓမ္မတာမရှိဘူးလောကီပရိဝေဒတွေကအစဉ်စဉ်ဥပနိတိယတတ္တိနဲ့ကျေစုပြုတ်ပေးမှလောကုတ္တရာပရိဝေဒဉာဏ်ဆိုတာကပေါ်လာမှာဖြစ်တယ်ဒါကြောင့်အကျိုးဖြစ်နေတဲ့လောကုတ္တရာပရိဝိဒဉာဏ်ရဲ့ပရိဝိဒဟူသောအမည်ကိုအကျောင်းဖြစ်တဲ့လောကီဉာဏ်ဤအပေါ်၌တင်စားပြီးတော့လောကီဉာဏ်ဒီကိုလည်းပရိဝိဒလို့ဖလူပ္ပစာရအဖြစ်သုံးထားတယ်။မုတ်ချံနဲ့ဥပ္ပစာကွာတယ်။အဲဒီတော့လောကီဉာဏ်ဒီကိုတော့ပရိဝိဒလို့မသုံးညင်ရင်တည့်ရဲ့သုံးညင်ရင်ဘယ်လိုသုံးရမလဲ။ဥက္ကဟဉာဏ်၊ပရိပု္ပ္ပစာဉာဏ်၊သဝေနဉာဏ်၊ဓာရဏဉာဏ်၊သမ္မတနဉာဏ်ဒီလိုသုံးထားတယ်။ပရိဝိဒလို့မသုံးနဲ့တည့်ရင်သုံးညင်တင်စားပြီးသုံးညင်တဲ့ဆိုရင်တော့ပရိယေအာဖြင့်ဥက္ကဟပရိဝေဒပရိပု္ပ္ပာပရိဝေဒသဝေနပရိဝေဒဒါရဏပရိဝေဒသမ္ပဒနာပရိဝေဒဒီလိုသုံးနိုင်တယ်လို့ဆိုလိုပါတယ်နော်ကဲအဲ့ဒီမှာဒုက္ခသစ္စာတရားကိုဒါဖြင့်ရှင်ဥစွာယောဂီပုဂ္ဂိုလ်ကအရိယာမတရားမရခင်သိနေတဲ့အတ္တိကလောကီပဲနော်ပဏိဝိဒ၅မျိုးသုံးဖို့ပဏိဝိဒ၃မျိုးဖြင့်ဒုက္ခသစ္စာတရားနဲ့သမုဒိယသစ္စာတရားကိုပိုင်းခြားထိုးထွင်းသိနေတဲ့အသည့်သည်လောကီကာမဝဆရတရားပဲဒါလေးကိုတော့မှတ်ထားပါနော်အဲ့ဒီကာမဝဆရတရားဖြစ်နေတဲ့ပဏိဝိဒဉာဏ်တွေကပွားလို့ရတယ်များအောင်လုပ်လို့ရတယ်လောကုတ္တရာပဏိဝိဒဉာဏ်ကတော့ပွားလို့မရဘူးများအောင်လုပ်လို့လည်းမရဘူးဒုက္ခဒကျင်းဖြစ်ရတဲ့ဓမ္မတာရှိနော်မဲ့ဉာဏ်တစ်မျိုး၌ဒကျင်းသာဖြစ်ရဓမ္မတာရှိကဲနောက်တစ်ခုပစ္စဝခဏပစ္စဝခဏညာတိကပတ္တသစ္စာတရောက်အယအပြီသောသစ္စာတရားရှိသောယောဂဝဆရယံတို့ရဲ့တဏ္ဍာနဲ့ဟောဒီဖြစ်ပေ၏ပစ္စဝခဏညာတိဆိုတာရှိသေးတယ်မဲ့ကိုဆင်းခြင်းနဲ့ညာဘိုးကိုဆင်းခြင်းနဲ့ညာနှိဗ္ဗာန်ကိုဆင်းခြင်းနဲ့ညာပယ်ပြီးတဲ့ကိရိတာကိုဆင်းခြင်းနဲ့ညာမပယ်သေးတဲ့ကိရိတာကိုဆင်းခြင်းနဲ့ညာဆိုပြီးပစ္စဝခဏဇော၅ဌံတို့သည်အရိယာမဲ့ဆက်ပြီးတဲ့သူတော်ကောင်းတို့ရဲ့တန်တန်တဲ့ဖြစ်ရောဓမ္မတာရှိအဲ့ဒီဓမ္မတာထဲမှာချွင်းချက်ကလေးနှစ်ခုထားထားတာချွင်းချက်တစ်ခုထားထားတာကတော့ပယ်ပြီးတဲ့ကိလေသာကိုဆင်ញင်တာနဲ့မပယ်ရသေးတဲ့ကိလေသာကိုဆင်ញင်တာကတော့ဘုဒ္ဓတရှိတော်မူကြတဲ့အရိယာသူတော်ကောင်းတို့ရဲ့တန်တန်မှန်တန်လင်ဖြစ်တဲ့ယောဓမ္မတာရှိတယ်။တာဂီဝင်မင်းသားဖြစ်တဲ့မဟာနာမင်းသားကြီးကိုပုံစံထုတ်ပြထားပါတယ်။မဟာနာမင်းသားကြီးကဒီဘိုင်းမှာတော့ဘုဒ္ဓတတ်သိရှိဖို့မပေါ်ဘူးပယ်ပြီးတဲ့ကိရိသာဆင်းခြင်းမှုမပယ်ရသေးတဲ့ကိရိသာဆင်းခြင်းမှုလုပ်ငန်းခွင်တွေသူမပြုတ်လို့တဲ့အကြောင်းသုတ်တံတချို့သုတ်တံဒီမှာဖော်ပြထားတာရှိတယ်နော်အဲ့ဒီဖော်ပြချက်ကိုကိုးကားပြီးတော့ပယ်ပြီးတဲ့ကိရိသာကိုဆင်းခြင်းမှုမပယ်ရသေးတဲ့ကိရိသာကိုဆင်းခြင်းမှုဆိုတဲ့ဒီလုပ်ငန်းခွင်ကတော့အကြာအမြင့်ဘုဒ္ဓတတ်ရှိတော်မူကြတဲ့အရိယသရောကောင်းတို့ရဲ့တဏ္ဍမှသာဖြစ်တယ်မဲ့ကိုဆင်းခြင်းနဲ့ပိစ္ဆဝခဏသောဘိုးကိုဆင်းခြင်းနဲ့ပိစ္ဆဝခဏသောနိဗ္ဗာန်ကိုဆင်းခြင်းနဲ့ပိစ္ဆဝခဏသောဒီသောသုံးထံကတော့အရိယသူတော်ကောင်းမှန်ခဲ့ရင်ဘယ်အရိယသူတော်ကောင်းတန်တမ်းမှမဆိုဖြူရဓမ္မတာရှိတယ်လို့ဆိုရှိအဲ့ဒီပိစ္ဆဝခဏသောတွေကဘယ်လိုပုဂ္ဂိုလ်တန်တမ်းမှဖြစ်တာပါတယ်လို့ပြန်ဆန်းစစ်ကြည့်လိုက်တော့ပိစ္ဆဝခဏဘာနာပတ္တသစ္စာတာဟောတိပတ္တသစ္စာတာသိမြင်အပြီးရရှိအပြီးဖြစ်တဲ့သစ္စာလေးပါးတရားရှိတဲ့ပုဂ္ဂိုလ်တနည်းအားဖြင့်သစ္စာလေးပါးကိုရောက်ပြီးရပြီးသိပြီးနေတဲ့သူတော်ကောင်းတို့ရဲ့တဏ္ဍာမှားတယ်လေဖြစ်ရဓမ္မတာရှိတယ်နော်အရင်စာအာဠိကံမိကောတတ္တမတာဣဒ္ဓနဟုတ်တာ အရင်စာဤယောဂဝဇ္ဇရာယောယဟန်တော်သည်လည်းပဲအာဒီဂံမီကောဂုမဝိပဿနာဘာဝနာကမ္မထံစီပြံအထုဆအပုဂ္ဂိုလ်သာဖြစ်သည်ဤတတမထိုကြောင့်သာထိုပိဿဝခဏသောကိုဤတဤနေရာ၌နာဩတံမဟောအပ်ပေဂုဖွင့်ဆိုနေတဲ့အပိုင်းကတော့လုပ်ငန်းခွင်ပြည်တည်နေတဲ့အပိုင်းမက်ဆိုင်ဖိုးဆိုင်တဲ့အပိုင်းမဟုတ်သေးဘူးဒါကြောင့်ဒီပိဿဝခဏဇောဒီနဲ့ပတ်သက်လို့ဖွင့်ဆိုချက်ကိုတော့ဒီနေရာမှာမယူပါနဲ့နော်ဣမတသဗ္ဗေကုဏောပုပ္ပေပရိက္ခတောဒုက္ခံပရိသနာမိသမုဒိယံပဇဟာမိနိရောဓံတိစီကရောမိဘကံဘာဝေမိတိအာဘောဂတမနာဟာရမနတိကရပိစ္ဆဝကနာနတ္ထိပရိက္ခတောပဋ္ဌယဟောတိအပရဘာဂေပနာဒုက္ခံပရိညာတမေဝဟောတိသမုဒိယံမေဃောဘဝိတောဝဟောတိဘာပြောလဲဣမန္တသာဘိက္ခုနောသသရေဆုံးဝံဣမန္တဘိက္ခုနောဤယောဂဝဇ္ဇရယံတော်ဤပရိက္ခာတောတစ္ဆာလေးဘက်ကိုပဉ္စာ၍ယူရအခါမှပုပ္ပေရှိ၌ပရိက္ခာဆိုတာကတစ္ဆာလေးဘက်ကိုဆရာသမန်ထမချင်းကပ်ပြီးဘုနကသင်ယူတဲ့အပိုင်းနော်ဉာဏ်ဖြင့်ပဉ္စာပြီးယူနေတဲ့အပိုင်းတစ္ဆာလေးဘက်ကိုပဉ္စာ၍ယူရအခါမှပုပ္ပေရှိ၌ဒုက္ခဒုက္ခတစ္ဆာကိုပရိသနာမိပဉ္စာ၍သိပေအံ့သမုဒိယံသမုဒိယသစ္စာကိုပဇဟာမိပဲဆုံးပေအံ့နိရောဓသစ္စာကိုသိစီကရောမိမျက်မှောက်ပြုပေအံ့မဂ္ဂံမဂ္ဂသစ္စာကိုဗာမေဘာဝေမိမိမိတဏ္ဍ၌ဖြစ်စေအံ့ဣတိဣတောအာဘောဂတမနာဟာရမနာတိခရာပိစ္ဆဝေခဏနှလုံးသွင်းခြင်းစိတ်ကိုကောင်းစွာဆောင်းထားခြင်းစိတ်၌ပြုပြင်ခြင်းဆင်ញင်ခြင်းတို့သည်နတ္ထိမရှိပေရှိပိုင်းသစ္စာလေးပါးကိုစပြီးသိအောင်ကြိုးပမ်းနေတဲ့အပိုင်းပေါ့နော်ယောဘန်းစအပိုင်းအဲ့ဒီအပိုင်းလောက်မှာဒုက္ခသစ္စာကိုငါပိုင်းချပြီးသိအောင်သမုဒိယသစ္စာကိုပဲနေအောင်နိရောဓသစ္စာကိုမျက်မှောက်ပြုနိုင်အောင်မကသစ္စာကိုမိမိရဲ့တဏ္ဍာမှာဖြစ်ပေါ်လာအောင်ငါကြိုးစားအထုတ်မယ်ဆိုတဲ့အာဘောကနှလုံးသားစိတ်ထဲမှာရှိရှိဆောင်းထားခြင်းဆိုတဲ့တမနာဟာရစိတ်ထဲနဲ့နှလုံးသွင်းခြင်းဆိုတဲ့မနတိကာရဆင်ញင်ခြင်းဆိုတဲ့ပိဿဝကနာသဘောတရားလေးတွေမဖြစ်သေးဘူးနော်ဘယ်ခါမှဖြစ်လေလို့မေးတော့ပရိက္ခာတောပဋ္ဌာယဟောဒီပရိက္ခာတောသစ္စာလေးပါးကိုဉာဏ်ဖြင့်ပိုင်းခြားယူနိုင်ရအချင်းခါမှပရိက္ခာတောသစ္စာလေးပါးကိုဉာဏ်ဖြင့်ပိုင်းခြားယူနိုင်ရအချင်းခါကာလမှပဋ္ဌာယအစာ၍ဟောဒီဖြစ်ပေါ်လာပေ၏ဘယ်အချင်းခါမှဖြစ်လေလို့မေးတော့သစ္စာလေးပါးလုံးကိုဉာဏ်ဖြင့်ပိုင်းခြားယူနိုင်တဲ့အခါသိသိနိုင်တဲ့အခါကြိုင်တော့ဖြစ်ပြီနော်သစ္စာလေးပါးလို့ကိုညာနဲ့ပိုင်းခြားယူနိုင်တဲ့အချိန်အခါသိသိနိုင်တဲ့အချိန်အခါကြတော့ဒုက္ခသစ္စာကိုပိုင်းခြားသိအောင်သမုဒိယသစ္စာကိုဒုက္ခသစ္စာကိုလည်းပိုင်းခြားသိပြီသမုဒိယသစ္စာကိုလည်းပဲဆွန့်ပြီးပြီနိရောဓသစ္စာကိုလည်းမျက်မှောက်ပြုပြီးပြီမဂ္ဂသစ္စာလည်းဖြစ်စီပြီးပြီဖြစ်တယ်နော်အဲ့ဒီအချိန်အခါကြရင်တော့သူ့ရဲ့တဏ္ဍာမှာခုနကအာဘောဂလို့ခေါ်ဆိုအပ်တဲ့နှလုံးသွင်းမှုတော့နော်စိတ်ကိုသမဏဟာရလို့ခေါ်ဆိုအပ်တဲ့စိတ်ကိုကောင်းစွာဆောင်းထားမှုမနတိကာရလို့ခေါ်ဆိုအပ်တဲ့စိတ်၌နှလုံးသွင်းမှုပြုပြင်မှုမိစ္ဆဝေခနာလို့ခေါ်ဆိုအပ်တဲ့ဆင်ញင်မှုတွေဖြစ်ပေါ်လာပြီနော်အပရဘာဂေပနာအပရဘာဂေပနာပနာနောက်တမျိုးသောကအပရဘာဂေနောက်ဖို့ဖြစ်သောမခဏ၌အရိယမခဏဆိုင်ပြီးဒုက္ခံဒုက္ခသစ္စာကိုပရိညာတမေဝပိုင်းခြား၍တရားတိတာလင်ဟောတိဖြစ်၏သမုဒိယသမုဒိယသစ္စာကိုပဇဟိတောဟပဲဆုံးအပ်ပြီဒီတန်ဟောတိဖြစ်၏နိရောဓောနိရောဓသစ္စာကိုသစ္စိကတောဟမျက်မှောက်ပြုအပ်ပြီဒီတန်ဟောတိဖြစ်မေကောမေကသစ္စာကိုဘာဝီတောဟမိမိတန်တန်၌ဖြစ်စေအပ်ပြီဒီတန်ဟောတိဖြစ်ပေ၏အထုသဖြင့်တော့နောက်ပိုင်းအရိယမေခဏတုံ့မှုဖို့ခဏရောက်တဲ့အခါနော်အဲ့ဒီအပိုင်းလောက်ရောက်လာပြီဆိုလို့ရှိရင်တော့ဒုက္ခံပရိညာဓမေဝပိုင်းခြားတည်ပြီးဖြစ်သွားတယ်မေခဏကိုတော့မြတ်သောအဖြစ်ပိုင်းခြားတည်စေပရိသနာတိလို့သုံးတယ်ပရိဝေစိတိလို့သုံးတယ်ခုဒီမှာကျတော့ပရိညာဓဆိုပြီးတော့သုံးတာအထူးသဖြင့်ဖို့ခဏကိုရည်ဝဲထားပါတယ်နော်အဲ့ဒီတော့နောက်ပိုင်းရောက်လာပြီဆိုလို့ရှိရင်တော့မေကသစ္စာကိုဒုက္ခသစ္စာကိုပိုင်းခြားတည်ပြီးဖြစ်သွားတယ်သမုဒိယသစ္စာကိုလည်းပဲဆုံးပြီးဖြစ်သွားတယ်និရောဓသစ္စာကိုလည်းမျက်မှောက်ပြုပြီးဖြစ်သွားတယ်မဂ္ဂသစ္စာကိုလည်းဖြစ်စီပြီးမိမိရဲ့တန်တန်အစဉ်မှာဖြစ်စီပြီးဖြစ်သွားတယ်နော်ကဲအဲ့ဒီသစ္စာလေးပါးထဲမှာ တထတွေသစ္စာနိဒုဒ္ဒတတခံပြီးတာနိတွေခံပြီးတာဒုဒ္ဒတာနိဟောလာပြန်ပြီနော်တထတို့လေးပါးသောသစ္စာတို့တွင်တွင်နှစ်ပါးကုန်သောသစ္စာနိဒုက္ခသစ္စာတရားသမုဒယသစ္စာတရားတို့သည်ဒုဒ္ဒတတာခေသဖြင့်မြင်အပ်သည်ဤအဖြစ်ကြောင့်ဝါမြင်နိုင်ကဲကုန်သည်ဤအဖြစ်ကြောင့်ခံပြီးတာနိနည်းနည်းလှကုန်၏ဒုက္ခသစ္စာတရားသမုဒယသစ္စာတရားနှစ်ပါးကအလွန်မြင်နိုင်ခဲ့တဲ့အတွက်ကြောင့်လည်းနည်းနည်းတယ်လွယ်တယ်လို့ဖះဟောသလားမဟောပါဘူးဒီနေ့တရားအထုတ်ကြတယ်တရားကလည်းခက်လိုက်တာဟုတ်တယ်မလားညီးကြတယ်ညီးကြတယ်ဟမ်ဖះကလည်းလွယ်တယ်လို့ဟောသလားသူတရားကိုမဟောပါဘူးလွယ်လွယ်လေးနဲ့သိရမယ်လို့အမှမခံပါဘူးနော်ဒါကြောင့်ဒီသစ္စာလေးပါးရဲ့မှာဒုက္ခသစ္စာတရားသမုဒယသစ္စာတရားနှစ်ပါးကဒုဋ္ဌတမြင်နိုင်ခဲ့တဲ့အတွက်ကြောင့်ခံမိရာဒီနဲ့နဲ့ကိုဤတွင်းနှစ်ပါးကုန်သောသစ္စာဤနိရောဓသစ္စာတရားမဲ့ကသစ္စာတရားတို့ဒီကဂံဗိရတာနဲ့နဲ့ကုန်သည်ဤအဖြစ်ကြောင့်ဒုဒ္ဒတာနီမြင်နိုင်ခဲ့လှကုန်၏ဟောဒုက္ခသစ္စာတရားသမှုရိယသစ္စာတရားနှစ်ပါးကမြင်နိုင်ခဲ့တဲ့အတွက်ကြောင့်နည်းနည်းနိရောဓသစ္စာတရားဘက်ကသစ္စာတရားနှစ်ပါးကြတော့လဲနည်းနည်းတဲ့အတွက်ကြောင့်မြင်နိုင်ခဲ့တယ်ဘာထူးလဲအတူတူပဲအတူတူပဲနော်နှစ်ခုလုံးကတော့အတ္တပရိကလွယ်လွယ်လေးနဲ့ရနိုင်တယ်လို့မပြောဘူးเนาะဒါကြောင့်ဒုက္ခသစ္စာဟိဥပ္ပတ္တိတောပကတခန္ဓုကန္တကပဟာရာတိသူဟောဒုက္ခတိဩတာပတ္တံပိအဘိသတိဒါပဲလို့ဘာဖြစ်တယ်လဲဒုက္ခသစ္စံဒုက္ခသစ္စာတရားတိကဥပ္ပတ္တိတောဖြူခြင်းသဘောအဖြစ်ပကတံထင်ရှားဤခန္ဓုကန္တကပဟာရာတိသူသင်္ကုတ်သင်္ကုတ်ဖြင့်ပုခ္ခမိခြင်းစုဖြင့်ပုခ္ခမိခြင်းအစရှိတိတို့၌ဝါခလုတ်တိုက်မိခြင်းစုစုခံရခြင်းစသည်တို့နဲ့ဟောဒုက္ခံဒီဟောဒုက္ခံဟူ၍ဝတ္တဘတံပီပြောဆိုတတ်သည့်အဖြစ်တော်လီအဘိဇ္ဇတိရောက်ရှိ၍လာပေ၏ခလုတ်တတ်မိမယ်စုစုမိမယ်ဆိုလို့ချင်းဩဒုက္ခပဲလို့ပြောဆိုတတ်လောက်အောင်ထင်ရှားတယ်ဒုက္ခသစ္စာတရားသမှုရိယသစ္စာတရားကဖြစ်ပုံဒုက္ခသစ္စာတရားကဖြစ်ပုံအချင်းအားဖြင့်ထင်ရှားတယ်သမှုရိယပိကခာတိတုကမ္မတာပုံစီတုကမ္မတာတိဝတိနာဥပ္ပတ္တိတောဘဂဒံသမုဒိယသစ္စာကြည့်လိုက်တော့လေစားခြင်းနဲ့စိတ်ထားတွေပေါ်လာပြီစားခြင်းနဲ့စိတ်ထားခဲခြင်းနဲ့စိတ်ထားစတဲ့ဒီလိုစိတ်ထားလေးတွေပေါ်လာတဲ့အချိန်ခါမှာသမုဒိယသစ္စာလည်းဖြစ်ပုံအဖြစ်တော့ထင်ရှားတယ်နော်လက္ခဏပရိဝေဒတောဘာနာဥပယံပိကံပိရံလက္ခဏပရိဝေဒတောတဘာဝလက္ခဏကိုကိုယ်တိုင်းမြင့်မော့ထွင်းမော့သိမြင်သောအဖြစ်မူကားတဘာဝကိုယ်ပိုင်လက္ခဏကိုကိုယ်ပိုင်မြတ်မောထွန်းဖို့သိမြင်ခြင်းပတိဝေဒသဘောအဖြစ်မူကဥပယံပိဒုက္ခသစ္စာတရားသမှုရိယသစ္စာနှစ်ပါးသည်တရားနှစ်ပါးစုံသည်လည်းပဲဂံမိရန်နည်းနည်းလပဲ၏အတိအနာကပိစုပန်စသည်ဖြင့်ဒသဓမ္မသောအချင်းအဖြစ်တည်နေတဲ့ခန္ဓာ၅ပါးရူပခန္ဓာမှာယုတ်28ပါးရှိတယ်အဲ့ဒီယုတ်28ပါးထဲမှာပထဝီဓာတ်ဆိုတာကမာရသဘောသည်သူ့ရဲ့ကိုယ်ပိုင်သဘောဝလက္ခဏာယောစီတဲ့သဘောကအဘောဓာတ်ရဲ့ကိုယ်ပိုင်သဘောဝလက္ခဏာပူတဲ့သဘောကတိဇောဓာတ်ရဲ့ကိုယ်ပိုင်သဘောဝလက္ခဏာထောက်ကန်တဲ့သဘောကဝါယောဓာတ်ရဲ့ကိုယ်ပိုင်သဘောဝလက္ခဏာအဲဒီလိုပရမတ္ထဓာတ်တိုင်းမှာကိုယ်ပိုင်သဘောဝလက္ခဏာရှိယုတ်ဒီမှာကိုယ်ပိုင်သဘောဝလက္ခဏာရှိသလိုနန္တရားဒီမှာလည်းကိုယ်ပိုင်သဘောဝလက္ခဏာတွေအတိအပြီးရှိကြတယ်အဲဒီကိုယ်ပိုင်သဘောဝလက္ခဏာကိုထိုးထွင်းသိတာကိုလက္ခဏာပရိဝေဒာလို့ခေါ်တယ်အဲ့ဒီပရမတ္ထတသရိယကိုယ်ပိုင်သဘောဝလက္ခဏာကိုထိုးထွင်းတည်ခြင်းလို့ခေါ်ဆိုအပ်တဲ့ပရိဝေဒသဘောဘက်ကလှမ်းပြီးပြောလိုက်ရင်တော့ဒီဒုက္ခသစ္စာတရားသမှုရိယသစ္စာတရားနှစ်ပါးစုံသည်ဂံဗီရအလွန်နဲ့နေတယ်နော်ဘာဖြစ်လို့လဲမမှန်ပုဂ္ဂိုလ်တို့မြင်နိုင်တဲ့စွမ်းအားမရှိဘူးသမာဓိသီလာဓိဟူသောမြေပေါ်မှာယက်တည်ပြီးတော့သမာဓိဓိဟူသောကြောက်ဖြာထက်နဲ့မြမြထက်အောင်သွေးထားတဲ့ဉာဏ်ဒီဟုသောတန်လျက်တန်လျက်ဖြင့်တန်လျက်ဖောက်ထွင်းပြီးတော့သိနိုင်မြင်နိုင်တဲ့တရားတွေနော်မမှန်တူတူငံကလူသားတို့ချက်ချင်းထိုင်ပြီးကြည့်အောင်နဲ့မြင်နိုင်တဲ့တရားမျိုးမဟုတ်ဘူးဒါကြောင့်သူကနည်းနည်းတယ်နော်ဣတိတဏိဒုဒ္ဓတတာကံပိရာဏိဒါကြောင့်ဣတိဣတော်လေတဏိဒုဒ္ဓကသစ္စာတရားသမှုရိယသစ္စာတရားနှစ်ပါးတို့သည်ဒုဒ္ဒတာတာမြင်နိုင်ခဲ့ကုန်သည်ဤအဖြစ်ကြောင့်ဂံမိရာဏိနည်းနည်းလှကုန်၏ ဤဒိရေသံပဏ္ဍဒွေနံတတနာထာယဘယောကောဘဝကဟနထဟတပဒရဏဝိယအဝိစီဖုဒနာထံပါဒပဒရဏဝိယတတဒဗိနဝါလတဂောတိယဂောတိပတိပါဒနာဝိယသဟောတိနောသစ္စာတရား2ပါးလာပြမည်နော်နောသစ္စာတရား2ပါးကတော့ဘာလဲဤဒိရေသံဆိုအပြိသောဒုက္ခသစ္စာတရားသမုဒယသစ္စာတရားတို့မှတပတ်ကုန်သောဒွေနံ2ပါးကုန်သောသစ္စာနာဏိရောဓသစ္စာမကသစ္စာတရားတို့ကိုဒသနာထာယမြင်ခြင်းအကျိုးငါပြောကောပြုလို့ရခြင်းဒီဟုသောလုံလပြောကတိကဘဝကဟနထံနေဝတင်ညာနတင်ညာယရဏဘုံဟုခေါ်ဆိုအပ်တဲ့အထက်ဘဝဘုံကိုလက်ဖြင့်ကင်ခြင်းအကျိုးငါဟထပဒရဏဝိယလက်ကိုဆန်တန်းရခြင်းနှင့်တူသည်၎င်းနေဝတင်ညာနတင်ညာယရဏဘုံဘယ်နေရာမှာရှိလဲဟင်သာဘီအနေနဲ့သာပြောရတော့မျက်စိနဲ့လှမ်းကြည့်မြင်လားမမြင်ဘူးအဲ့ဒီဘုံကငါလက်နဲ့လှမ်းကိုင်းမယ်ဆိုပြီးလက်ကိုဆန်တန်းကြည့်တာနဲ့သိတူတယ်ဘလောက်ခက်တယ်ဆိုတာနော်និရောဓသစ္စာမြည်အတွက်မဂ္ဂသစ္စာမြည်အတွက်ခက်ဖုံလေးကိုဥပမာဆောင်ပြောနေတာနော်အထက်ဘဝဆိုတာကယူဇနာဘုံဘလောက်กว่าမယ်ဆိုတာတော့အတိအကျပြောလို့မရနိုင်ဘူးအဲ့လိုဝေးကွာတဲ့နေရာမှာတည်ရှိနေတဲ့ဒီနေဝတညာနဲ့ဉာဏဘုံဆိုတော့ကအခုလိုရုပ်လောကရှိတဲ့အဓုလိုက်ဒဲလိုက်မြင်နိုင်တဲ့တရားလည်းမဟုတ်ဘူးနံလောကတက်တက်ပဲနံလောကမှာအလွန်နှုညသိမ့်မွေ့နေတဲ့နံလောကတွေရေဘုံရအဖြစ်ကျက်စားနေတဲ့ဒေသတခုအဲ့ဒီနံလောကသရဝါရီတည်ရှိရာဖြစ်တဲ့အဲ့ဒီဘုံကိုလက်နဲ့လှိုင်းကန်ကြည့်မယ်ဆိုပြီးလက်ကိုမြှောက်လိုက်တာနဲ့သိတူတယ်ခက်ခဲဘုံခက်ခဲဘုံနော်ဒါကြောင့်ဘဝကဟနတံဘဝကိုဘဝဘုံကိုကိုင်းခြင်းကနေဝတညာနာယရဏဘုံဟုခေါ်ဆိုအပ်တဲ့အထက်ဘဝဘုံကိုကိုင်းလက်ဖြင့်ကိုင်းခြင်းကဟထပတရဏဝိယလက်ကိုဆန်တန်းရခြင်းနှင့်တူသည်၎င်းအဝိဇ္ဇိဖုဒနာတံအဝိဇ္ဇိကိုထီခြင်းအကျိုးကပါတပတရဏဝိယခြေကိုဆန့်ရခြင်းနှင့်တူသည်၎င်းအဝိဇ္ဇိမရှိနေတဲ့တရဝရင်ခြေထောက်နဲ့ပိတ်ကန်ခြင်းလို့ဆိုပြီးခြေထောက်ဆန့်ကြည့်ပါလားဟင်ရောက်ပါမလားအဲအဲ့ဒါနဲ့သိတူတယ်တဲ့နော်ရှင်ကိုဆန္ဒရခြင်းနှင့်တူသည်၎င်းတတတရားအပြအဖြစ်ဝါအစိတ်တရားဘိနဝါလတခွဲစိအပြီသောတာမိဤကောတိယအစွန်းတစ်ခုဖြင့်ကောတိအစွန်းတစ်ခုကိုပရိပါဒနာဝိယသထိစေရခြင်းနှင့်တူသည်၎င်းတာမိပြားလေးတစ်ခုတာမိပြားလေးတစ်ခုဆိုတာကမြင်မိတော့လို့မာကောင်တစ်ခုရဲ့အမိပြားလေးတစ်ခုတော်တော်လေးသိနေပြီအဲဒီလောက်သိနေတဲ့ဒီတာမိပြားလေးကိုစိတ်လို့ရမယ်ဆိုရင်အစိတ်တရားလို့ထပ်ပြီးစိတ်လိုက်အောင်အစိတ်တရားလို့စိတ်မိတဲ့အချိန်ကမှမာမီပြားလေးတစ်ခုရဲ့ထိတ်နဲ့မာမီပြားတစ်ခုရဲ့ထိတ်ကိုတဲ့တော့အောင်တို့ပြီးထိကြည့်သမ်းပါအမတန်ခက်တယ်နော်အဲ့ဒီခက်ခဲတဲ့လိုပဲနော်တို့အစွန်းတစ်ခုကပရိမာဒနာဝိယအစထိစေရခြင်းနဲ့တူသည်၎င်းဝါထိအောင်ထိုးရခြင်းနဲ့တူသည်၎င်းဟောဒီဖြစ်ဣတိဤသို့လျှင်တာဏိထောနိရောဓသစ္စာမကသစ္စာတရားတို့ကိုကံမိရတာနည်းနည်းကုန်သည်အဖြစ်ကြောင့်ဒုဒ္ဒရာတိခရင်သည်ဖြစ်မြင့်အကုန်၏ဒါကြောင့်ဒီနိရောဓသစ္စာတရားနိရောဓသစ္စာတရားမကသစ္စာတရားနှစ်ပါးကအလုံးနည်းနည်းနေတဲ့အတွေ့အကြုံဒုဒ္ဒတာမြင်နိုင်ခဲ့တယ်ဧဝံဒုဒ္ဒတာတကံမိရေတုကံမိရတာသဒုဒ္ဒရေတုသရုသုသေစေတုဩဃာတိဝတေနာပုဗ္ဗဘာကညာနုပတိတန္တယဣဒံဒုက္ခဉာဏတိအာတိဟုတ်တံဟောဘုရားရှင်ကသစ္စာလေးပါးကိုမမဒိဋ္ဌိမှာကောင်းဆုံးစဟောတော့ဒုက္ခဉာဏဒုက္ခသမုဒိဉာဏဒုက္ခនិရောဓဉာဏဒုက္ခនិရောဓဂាមិនីယပရိပရယဉာဏဆိုပြီးလေးချက်ဟောလိုက်တယ်ဘာကိုဥတီဟောတယ်ဆိုတာကိုသဘောပေါက်အောင်ပြောနေတာနော်ဒါကြောင့်ဘာလဲဧဝံဤသောဒုဒ္ဒတာတာခင်းရင်တဲ့ဖြစ်မြတ်ကုန်ဒီအဖြစ်ကြောင့်ဂាមិရေသူစံနေနေဒီလီဖြစ်ကြကုန်သောဒုက္ခသစ္စာတရားသမုဒိယသစ္စာတရားနှစ်ပါးတို့၌၎င်းဂမ္မီရာတနနေဂုံဤအဖြစ်ကြောင့်ဒုတိယသစ္စာမြင်နိုင်ခဲဂုံသောနိရောဓသစ္စာတရားမကသစ္စာတရားတို့၌၎င်းဤသို့သုတုသုသေသောသစ္စာလေးပါးတို့၌ဩဃာဒီဝတိနသင်ယူခြင်းဩဃဟသတိတို့၏အစွမ်းအဖြင့်သတိဆိုပါလေ၅ချက်ဩဃဟပရိဝေဒသဝနာပရိဝေပရိဘုဆာပရိဝေဒသဝနာပရိဝေဒဒါရဏပရိဝေဒသမတနာပရိဝေဒနေယူခြင်းဥက္ကသတိတို့ရဲ့အစွမ်းအဖြစ်ဘုဘောဘာကညာနုပတ္တိအရိယမယအရှိဖို့နဲ့ဖြစ်သောဉာဏ်ဤဖြစ်ပုံကိုတန်တရာရည်ဝဲတော်မူ၍ဤတံဒုက္ခဉာဏတိအာတိဤဒုက္ခဉာဏအစရှိသောသက္ကတော်ကိုဘဂဝတ္တမြတ်စွာဘုရားသည်ဥဒ္ဒံဟောကြားတော်မူအပ်ပေ၏ But you with your canny bana, you got me one yana hoddy, but you with your canny. Totally really, Ria Media people liar, totally dimian, Nibango, totally dimian daddy, Ria Media people liar, tokana night. You got me one yana, the codi don yani, dali, hoddy, pibi, Ria Media, the mule. No? ဖယားကျင်ကကိုလေးမျိုးခွဲပြီးဟောနေတာဘယ်ဘိုင်းကိုရည်ရွယ်တယ်လဲလို့မေးတော့အရိယာမဲ့မဆိုင်မီအဘိုင်းကိုရည်ရွယ်ပြီးဟောနေတယ်။ဒါကြောင့်အရိယာမဲ့မဆိုင်မီအဘိုင်းမှာအရိယာမဲ့ကိုလိုလားတောင်းတနေတဲ့ယောဂီသူတော်ကောင်းဒီဉာဏ်လေးမျိုးရအောင်ပထမကျူးစားရတယ်။ဒါပြောချင်တာနော်။အဲဒီမှာဒုက္ခသစ္စာသိနေတဲ့ဉာဏ်ကိုပထမရအောင်ကျူးစားရတယ်။သမုဒိယသစ္စာသိတဲ့ဉာဏ်ကိုရအောင်ဒုတိယ စအခြင်းအဒုက္ခအခြင်းအနတ္တအခြင်းအယိုပြိုပြက်ပြက်နေတဲ့ခဏမဆက်တဲ့တဲ့ချုပ်နေတဲ့ခဏိကနိရောဓသစ္စာတရားကိုတတိယသိအောင်ကြိုးပမ်းရတယ်။အဲဒီလိုကြိုးပမ်းတဲ့အပိုင်းမှာဘာနဲ့ကြိုးပမ်းမလဲလို့မေးတော့မက္ခသစ္စာတရားလောကီမက္ခင်သစ္စာမက္ခသစ္စာအမည်ရနေတဲ့လောကီမက္ခင်တရားကို၅ပါးနဲ့ကြိုးပမ်းရတယ်။အဲဒီလိုကြိုးပမ်းတဲ့အပိုင်းမှာယောဂီသူတော်ကောင်းကညာတင်းစညာနေစဥဘောပိဝိပတတိညာတလို့ခေါ်တဲ့ဒုက္ခသစ္စာတရားသမှုရာသစ္စာတရားနှစ်ပါးကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးတော့ဝိပဿနာရှုရတယ်။ညာနာလို့ခေါ်နေတဲ့ရှုနေတဲ့ဝိပဿနာညာဥဆောင်နေတဲ့လောကီမကသစ္စာတရားတွေကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးတော့ပြန်ပြီးတော့ဝိပဿနာရှုရတယ်။ရှုလိုက်တဲ့အတွက်လောကီမကသစ္စာကိုလည်း तू မသိဘူးလား။သိတယ်။လောကီမကသစ္စာလည်းသိပြီ။လောကီနိရောဓသစ္စာလို့ခေါ်ဆိုအပ်တဲ့သင်္ခါရတရားတို့ရဲ့ဒုက္ခသစ္စာသမုဒိယသစ္စာတရားတွေခဏမဆက်တည်းတည်းချုပ်ပြက်နေတဲ့သဘောဝကိုလှမ်းကြည့်ပြီးတော့ဝိအနိစ္စဒုက္ခအနတ္တလက္ခဏာသုံးနာလက်စီတင်ပြီးဝိပဿနာရှုနေတဲ့ယောဂီရဲ့တန်တမ်းမှတရင်ကအပြင်ကြီးလေတာတွေလည်းခဏမဆက်တည်းတည်းချုပ်သွားတယ်ချုပ်တဲ့အဲ့အတွက်လောကီနိရောဓသစ္စာကိုလည်းသိပြီအဲ့ဒီလောကီနိရောဓသစ္စာအပါအဝင်ဖြစ်တဲ့လောကီသစ္စာ၄ပါးသိနေတဲ့ဉာဏ်ကိုရည်ဝဲတောင့်တတော်မူပြီးတော့ဘုရားရှင်ကယံခောပင်ခဝေဒုက္ခဉာဏဒုက္ခသမုဒိယဉာဏဒုက္ခនិရောဓေဉာဏဒုက္ခនិရောဓအကမိနိယပฏิပဒါယဉာဏအယဥစ္စတိမေခဝေသမ္မာဒိဋ္ဌိဒုက္ခသစ္စာသိနေတဲ့ဉာဏ်ကိုသမ္မာဒိဋ္ဌိသမုဒိယသစ္စာကိုသိနေတဲ့ဉာဏ်ကိုသမ္မာဒိဋ္ဌိនិရောဓသစ္စာကိုသိနေတဲ့ဉာဏ်ကိုသမ္မာဒိဋ္ဌိဒုက္ခချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်လို့ခေါ်ဆိုအပ်တဲ့မဂ္ဂသစ္စာကိုသိနေတဲ့ဉာဏ်ကိုသမ္မာဒိဋ္ဌိလို့ဒီလိုဘုရားဟောလိုက်တယ်နော်ဒါဖြင့်သမ္မာဒိဋ္ဌိဘယ်နှမျိုးလဲ၄မျိုးနိဗ္ဗာန်ကိုလွတ်လာတောင့်တနေတဲ့ယောဂီတော်ကောင်းတွေဒီဒီသမ္မာဒိဋ္ဌိဉာဏ်အမြင်၄မျိုးဖြင့်ပထမပြည့်စုံအောင်ကြိုးစားရမလားမကြိုးစားရဘူးလားကြိုးစားရမယ်အဲ့ဒီအပိုင်းလေးတော့မေ့လို့မရဘူးနော်သမ္မာဒိဋ္ဌိကိုဟောကြားပြီးတဲ့နောက်ဘုရားရှင်ဒီသမ္မာသင်္ကပ္ပမဂ္ဂင်ကိုချက်ထွင်ပြီးတော့တဆင့်တဲ့ဟောပြန်တယ်နော်ကတမောသဗိခဝေသမ္မာသင်္ကပ္ပောနိခမသင်္ကပ္ပောအပြဘာဒသင်္ကပ္ပောအဝိဒသင်္ကပ္ပောအယံဥစ္စတိဗိခဝေသမ္မာသင်္ကပ္ပောဗိခဝေစိတ္တယံတို့သမ္မာသင်္ကပ္ပောသမ္မာသင်္ကပ္ပမဂ္ဂင်ဟူသည်ကတမောသအဘယ်နိသမ္မာသင်္ကပ္ပမဂ္ဂင်ဟာဘာလဲတဲ့နော်နိခမသင်္ကပ္ပောနိခမသင်္ကပ္ပောကာမဂုဏ်မှာထွမြောက်ကြောင်းဖြစ်သောနိခမတတ်နှင့်ရှင်သောဝိတ္တ၎င်းနိခမသင်္ကပ္ပနော်အပြာဘာဒသင်္ကပ္ပောအပြာဘာဒသင်္ကပ္ပောဒေါသယိဆန့်ကျင်ဘဲဖြစ်သောမေတ္တာတတ်နှင့်ရှင်သောဝိတ္တ၎င်းမေတ္တာပေါ်နေတဲ့ယောဂီတော်ကောင်းများဒီချက်ကတော့နည်းနည်းလေးပိုသဘောပေါက်နော်နောက်အဝိဟိန္တာသင်္ကပ္ပောတတ္တဝါတို့ကိုမဉ္ဇဉ်ပံမနှိမ့်ဆက်လိုခြင်းဝိဟိတတရားရဲ့ဆန့်ကျင်ဘက်ဖြစ်သောကရုဏာနှင့်ရှင်သောဝိတ္တ၎င်းကရုဏာဘာဝနာပွားနေတဲ့ယောဂီတော်ကောင်းများအတွက်ပဲနော်ဘယ်နှခုရှိသွားလဲ၃ခုနိခမသင်္ကပ္ပောအပြဘာဒသင်္ကပ္ပောအဝိဟိတသင်္ကပ္ပောဘိက္ခဝေစိတ္တယံတို့အယံဤသင်၃မျိုးသောသင်္ကပ္ပတရားကိုသမ္မာသင်္ကပ္ပောသမ္မာသင်္ကပ္ပဟူ၍ဥစ္စတိခေါ်ဆိုအပ်ပေ၏နိခမသင်္ကပ္ပကကာမဝိတ္တနဲ့ထိတ်တဲ့ဆန့်ကျင်ဘက်ပဲအမြာပါဒသင်္ကပ္ပဆိုတာကမြာပါဒဝိတ္တနဲ့ထိတ်တဲ့ဆန့်ကျင်ဘက်အဝိဟိန္တာသင်္ကပ္ပဆိုတာကဝိဟိန္တာသင်္ကပ္ပနဲ့ဝိဟိန္တာဝိတ္တနဲ့ထိတ်တဲ့ဆန့်ကျင်ဘက်ဖြစ်တယ်နော် အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့နော်ဗမ္မာတင်္ဂပနိသေတိကာမတောနိသတောတိနိခမတင်္ဂဘောဗျာပါဒတောနိသတောတိဗျာပါဒတင်္ဂဘောဝိဟိတယနိသတောတိအဝိဟိန္ဒတင်္ဂဘောဗာပြောတယ်ဗမ္မာတင်္ဂပနိသေတိဗမ္မာတင်္ဂပနိသေတနဲ့ကာမတောကာမဝိတ္တမနိသေတထွမြောက်တတ်ဤဒီထို့ကြောင့်သောထဝိတ္တိနိခမတင်္ဂဘောနိခမတင်္ဂဘမိဤကာမဝိတ္တမထွံ့မြောက်ကြောင်းဖြစ်လို့နိခမတင်္ဂဘလို့ခေါ်တယ်နော်။ဗျာပါဒတော်ဗျာပါဒဝိတ္တမအနိတတော်ထွံ့မြောက်တတ်၏ဤဒီထို့ကြောင့်သောထဝိတ္တိအဗျာပါဒတင်္ဂဘောအဗျာပါဒတင်္ဂဘမိဤယောအကျင်ဝိတ္တိဝိဟိန္ဒယဝိဟိန္ဒဝိတ္တမသရဝရေကိုညှဉ်းပန်းစီလို့တဲ့ဝိတ္တစိတ်ကြံစီစေကုမှုနော်။မြာမာဒကတေကြည်မျက်စိအောင်ကြံစည်စေကုမှုဝိဟိန္ဒကြတော့တေကြည်အောင်တော့မဟုတ်ဘူးနည်းနည်းလေးအကြောင်းပြခြင်းနဲ့ဝိတ္တပဲငါကဘယ်လိုအကောင်ဆိုတာသိအောင်နည်းနည်းလေးခေါ်ပြီးနှင်းလိုက်ခြင်းနဲ့စိတ်ထားနော်ဒါကြောင့်ယောအညင်ဝိတ္တေဝိဟိန္ဒယဝိဟိန္ဒနှင်းပန်းတတ္တဝတော်အညင်ပန်းနေဆက်လို့ခြင်းဝိဟိန္ဒဝိတ္တမှနေတတော်ထွံ့မြောက်တတ်၏ဣတိထို့ကြောင့်သောထဝိတ္တိအဝိဟိန္ဒသင်္ကပ္ပအဝိဟိန္ဒသင်္ကပ္ပမိ၏အခြေခံအဖြစ်ဒီနေရာမှာသမ္မာသင်္ကပ္ပအမြင်ရနေတဲ့သင်္ကပ္ပဘယ်နှမျိုးရှိလဲ၃မျိုးနိခမသင်္ကပ္ပအမြာပါဒသင်္ကပ္ပအဝိဟိန္ဒသင်္ကပ္ပနော်အဲ့ဒီ၃ခုမှာကဲတထနိခမဝိတ္တကောကာမဝိတ္တကာတဗဒကာတံပတိစေတံကရဏတောဥပိစတိအမြာပါဒဝိတ္တကောမြာပါဒဝိတ္တကာတအဝိဟိန္ဒဝိတ္တကောဝိဟိန္ဒဝိဟိန္ဒဝိတ္တကာတနိခမဝိတ္တကောသကာမဝိတ္တကတာပစ္စည်းကောဟုတ်တော်ဝဥပိစတိအပြပါတော်အပြပါဒအဝိဟိန္ဒဝိတ္တကပြပါဒဝိဟိန္ဒဝိတ္တကနံဆန့်ကျင်ပဲကလေးတွေနည်းနည်းဖွင့်ပြတယ်နော်ဘာပြောတယ်လဲတထထောဝိတ္တတို့တွင်နိခမဝိတ္တကောနိခမဝိတ္တတိဝါကာမမထွံ့မြောက်တတ်သောကြံစည်စေကုမှုဝိတ္တတိကာမဝိတ္တကတကာမကိုကြံစည်တတ်သောဝိတ္တဤပဒကတံဖြစ်ချင်းအကြောင်းကိုတတ်ခြင်းကိုပတိစေတံဖြစ်ချင်းအကြောင်းကိုဖြတ်တော့ခြင်းကိုကရဏတော်ပြုလည်းရဥပ္ပိသတိဖြစ်ပေါ်၍လာ၏အကျေကိုထပ်ပြီးတော့အထက်ကရကရှင်းအောင်မယ်နော်ဒီတော့ဒီနိခမဝိတ္တကကာမဝိတ္တကိုဖြတ်တော့ပြီးတော့သူကဖြစ်ပေါ်လာတယ်ကာမဝိတ္တစရာကတော့သက်ရှိတဲ့မဲ့ကာမဝုထုအစွတ်စွတ်တဲ့ပတ်သက်ပြီးတော့ကြံစည်စိတ်ကုနေတဲ့ဝိတ္တအိမ်ကိုပဲခဏခဏဆက်ရောက်နေတယ်ဆိုတော့ဝိတ္တမျိုးပေါ့နော်အဲ့ဒီသက်ရှိတဲ့မဲ့ကာမဝုထုအစွတ်စွတ်တဲ့ပတ်သက်ပြီးကြံစည်စိတ်ကုနေတဲ့ဝိတ္တကိုသူကဖြစ်ပေါ်အဲ့ဒီဝိတ္တကာမဝိတ္တကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုသူကဖြတ်တော့ပြတယ်နော်ဖြတ်တော့ပြီးမှဒီအဗျာပါဒဝိတ္တစရာကနိခမဝိတ္တဆိုတာကပေါ်လာတယ်နော်ကဲနောက်တစ်ခုအပြာပါဒဝိတ္တကောပြာပါဒမှထွံ့မြောက်တတ်သောဝိတ္တတိပြာပါဒဝိတ္တကတပြာပါဒဝိတ္တဤဝါသူရဘတို့ကိုပျက်စီးစေလို့သောဒေါသနှင့်ရှင်သောဝိတ္တဤပဒဃာတံအကြောင်းတရားဖြစ်ချင်းအကြောင်းတရားကိုတတ်ခြင်းကိုမတင်စေတံဖြစ်ချင်းအကြောင်းတရားကိုဖြတ်ခြင်းကိုကရဏတော်ပြုလျက်ဩပိစတိဖြစ်ပေါ်၍လာတတ်ပေ၏အပြာပါဒသင်္ကပ္ပလို့ခေါ်ဆိုအပ်တဲ့နော်ဒီသမ္မာသင်္ကပ္ပတရားတစ်ခုကတော့ခုနကမြာပါဒဝိတ္တလို့ခေါ်ဆိုအပ်တဲ့တတ္တဝါတွေကိုသင်္ကြန်ပစ္စည်းစေလို့တဲ့ကြံစည်စေကုမှုကိုဖြစ်ပေါ်စေတတ်တဲ့အကြောင်းရင်းတရားတွေကိုဖြတ်တော့ပြီးမှသူကပေါ်လာတယ်နောက်တစ်ခုအဝိဟိန္ဒဝိတ္တကအဝိဟိန္ဒဝိတ္တတရားဒီဝါဝိဟိန္ဒမှာထွံ့မြောက်တတ်သောဝိတ္တတရားဒီဝိဟိန္ဒဝိတ္တကသတ္တရောဘတို့ကိုရှင်းစေကြောင်းဖြစ်သောဒေါသနှင့်ရှင်သောကြံစည်စေကုမှုဝိတ္တဤပဒဂန္တံဖြစ်ချင်းအကြောင်းကိုတတ်ခြင်းကိုပတိစေတံဖြစ်ချင်းအကြောင်းကိုဖြတ်တော်ခြင်းကိုကရဏတော်ပြုလျက်ဥပ္ပစတိဖြစ်ပေါ်၍လာတတ်ပေ၏ဝိဟိန္ဒဝိတ္တကြတော့လဲအဝိဟိန္ဒသင်္ကပ္ပကြတော့လဲသရဝဏိကိုညှဉ်းပန်းနှိပ်စက်လိုတဲ့ဒေါသနဲ့ရှင်တွဲနေတဲ့ကြံစည်စေကုမှုဝိတ္တတရားကိုဖြစ်ပေါ်စေတတ်တဲ့အကြောင်းရင်းတွေကိုဖြတ်တော်ပြီးမှသူကလည်းပေါ်လာတယ်ဖြစ်ပေါ်လာတယ်နော်စတိသမဂတိနိခမဝိတ္တကောနိခမဝိတ္တတိကာမဝိတ္တကသကာမဝိတ္တဤပစ္စည်းကိုထိတဲ့ဆန်းခြင်းဖက်သည်ဟုတ်တော်ဖြစ်ပဲဥပ္ပဇ္ဇတိဖြစ်ပေါ်၍လာ၏ကာမဝိတ္တနဲ့နိခမဝိတ္တကထိတဲ့ဆန်းခြင်းပဲနိခမဝိတ္တဖြစ်ပေါ်လာရင်ကာမဝိတ္တပြီးတာပဲနော်ဒါကြောင့်ဒကမကြီးတွေဒကာကြီးတွေတရားအားထုတ်တဲ့အပိုင်းမှဒီကာမဝိတ္တကိုဖြတ်တော့ခြင်းနဲ့ဆိုရင်တော့နိခမဝိတ္တကို ဖြစ်တယ်ကဲနောက်တစ်ခုအဗျာပါဒအဝိဟိန္ဒဝိတ္တကအဗျာပါဒမင်္ဂပအဝိဟိန္ဒမင်္ဂပတို့သည်ဗျာပါဒဝိဟိန္ဒဝိတ္တကနာဗျာပါဒဝိတ္တဝိဟိန္ဒဝိတ္တတို့ဤဝိစိဏိကထိတ်တဲ့ဆန့်ကျင်ဘက်တို့သည်ဟောတော်ဝါဖြစ်ပေဩပိဇံတိဖြစ်ပေါ်၍လာကြလေကုန်ဤဗျာပါဒဝိတ္တကထိတ်တဲ့ဆန့်ကျင်ဘက်ကအဗျာပါဒမင်္ဂပ ဝိဟိန္ဒဝိတ္တကထိတ်တဲ့ဆန့်ကျင်ဘက်ကအဝိဟိန္ဒသင်္ကပ္ပဒါကြောင့်ကာမဝိတ္တဗျာပါဒဝိတ္တဝိဟိန္ဒဝိတ္တခေါ်တဲ့ဒီဝိတ္တတေကိုဖြတ်တောက်ခြင်းတည်းဆိုလို့ရှိရင်ထိုရောက်ရင်တရောကောင်းကနိက္ခမသင်္ကပ္ပအဗျာပါဒသင်္ကပ္ပအဝိဟိန္ဒသင်္ကပ္ပခေါ်တဲ့သင်္ကပ္ပတရားသုံးပါးကိုမွေးမြူရပြီလို့ပြရမယ်။ကောင်းပြီ။နိက္ခမသင်္ကပ္ပကိုခေါင်းဆုံးစပြီးတော့တပည့်တော်တို ံဝသမ္မာတ္တိအညာဝကိဉ္စီသင်္ခါရံကောင်းလိုက်တဲ့နီးလန်းနော်အမတန်တန်ဖို့ရှိတယ်ကောင်းပြီတပည့်တော်တို့ကအင်းခဏခဏဆင်းရောက်တယ်သာရှိခဏခဏဆင်းရောက်တယ်သမီးရှိခဏခဏဆင်းရောက်တယ်လုံငန်းခွင်ကိုခဏခဏဆင်းရောက်နေတယ်မိတယ်လည်းစိတ်မချဖြစ်နေတယ်အဲ့ဒီစိတ်ထားလေးတွေတပည့်တော်တို့ကဖြောက်ဖြဲပြည့်ချင်တယ်ဘာလုပ်ရမလဲလုပ်ရမယ်လုံငန်းခွင်လေးထိုးပြလိုက်တယ်သိကောင်းနော်တထထသုံးပါးသောဝိတ္တတို့တို့ယောဂဝဆရာယောဂဝဆရာပုဂ္ဂိုလ်သည်ကာမဝိတ္တကတာကာမဝိတ္တဤပဒကတာနာထံဖြစ်ခြင်းအကြောင်းကိုပယ်တခြင်းအကျိုးခာကာမဝိတ္တကဝကာမဝိတ္တကိုသလကောအញ្ញံကာမဝိတ္တမှတပတ်သောကိဉ္စီသင်္ခါရဝတ္တစုံတစ်ခုသောသင်္ခါရတရားကိုသလကောမမတန်ဒီအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတန်တင်ကရှုပါသုံးသရပေ၏ဘာလို့ကာမဝိတ္တဖြစ်လာပြီဆိုရင်